Welcome to the Voice of America in Burmese.
မင်္ဂလာနေ့ပြန်ကြပါစေခင်ဗျာ VOA American တန်ရဲ့2015ခုနှစ်မေလ19ရက်တနင်္ဂနွေနေ့ညဘက်အစီအစဉ်တွေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00-10:00အထိလိုင်းနိုမီတာ24.25-32.50နဲ့လိုင်းလာ190တို့ကနေတိုက်ရိုက်တင်ဆက်နေပါပြီ။ကျွန်တော်ညံဝင်းအောင်ပါဒီကနေ့ညအစီအစဉ်တွေကိုတောင်းယူတင်ဆက်မှာပါ
။မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့အောင်ပါဒီကနေ့ညပတ်သတင်းတွေကိုတော်မိုးပြနေတူချင်ညပေးတော့မှာပါ။အီရန်နိုင်ငံကအတန်ဘုံခွဲတိုက်ခိုက်မှုအတွင်မှာလုံခြုံရေးတပ်ဖွဲ့10ဦးသေဆုံးသွားတာနောက်ဒီအမေရိကန်လက်ထောက်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ရဲ့မြန်မာနိုင်ငံခီးစဉ်အတွင်းမှာအစိုးရအစိုးရအရာရှိတွေနိုင်ငံရေးကောင်းဆောင်တွေနဲ့တွေ့ဆုံမှုရှိနေတာဒီအကြောင်းနောက်ဆုံးရသတင်းတွေကိုတင်ပြပေးဖို့ရှိပါတယ်ဦးညံဝင်းအောင်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာထိုင်းနိုင်ငံမှာအသက်18နှစ်အောက်ကလေးတွေနဲ့ပတ်သက်ပြီးလေမိုင်းဆိုင်ရာကာကွယ်တားဆီးတဲ့ဥပဒေကြမ်းတရားမကြာခင်တည်ပြုသွားဖို့ရှိတဲ့အကြောင်းတင်ပြမှာဖြစ်သလိုမြန်မာဒီမိုကရေစီရေးရာဆွေးနွေးကန်တင်ဆက်တဲ့အခါမှာတော့
ကျွန်တော်တို့ကဒီမိုကရေစီကိုမချင်သုံးမှုဘူးဒါထွက်တဲ့အချိန်မှာကျွန်တော်နိုင်ငံရဲ့တပ်မတ်ချက်ရဥပဒေပြည်ဥချိုရေးတရားစီရင်မှန်တိုင်သုံးရရှိပါတယ်
။တရင်နေပြီးမှမကြခင်ကြားဖို့ရှိပါတယ်။ဒီအကြောင်းနဲ့ဒီမြန်မာပြည်မှာပေးစာများပြည်တွင်းသုံးသက်ချက်နဲ့တက်ကြီးစကားကဏ္ဍတွေကိုလည်းတင်ဆက်ပေးဖို့မှာပါ။အခုတော့ထိတ်တန့်အောင်မြန်မာနဲ့နိုင်ငံတကာတရင်တွေကိုကိုအောင်နဲ့မမိုးဖြူတို့ကကြီးညာပါမယ်ခင်ဗျာ
။ကပူးရုံနိုင်ငံတကာလေဆိပ်အနီးမှာနိုင်ငံသားတွေစီးနင်းလာတဲ့ရင်နှန်းတစ်ခုကိုအသေးခံကာဗွန်ခွဲတက်ခဲ့တာကြောင့်လူ3ဦးထက်မနည်းသေဆုံးသွားပြီးလမ်းပေါ်မှာသွာလာနေတဲ့လူတော်များများတန်ရန်ရသွားပါတယ်။ဒီနေ့တင်းငွေတွေနဲ့မနက်ခင်းမှာပြစ်ပွားခဲ့တဲ့တိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့တာလီဘန်တွေကကြေညာပါတယ်။တေဆုံးသူမျိုးသမီးနှုန်းကလမ်းသွားလမ်းလာတွေဖြစ်ပြီး18ဦးတန်ရန်ရသွားတယ်လို့အာဖဂန်ပြည်ထောင်စုဝန်ကြီးဌာနကပြောပါတယ်။တန်ရန်ရသူတွေထဲမှာကလေး3ဦးနဲ့မျိုးသမီး10ဦးပါဝင်ပါတယ်။ဖောက်ခွဲပစ္စည်းတွေတင်ဆောင်လာတဲ့တိုရိုတာစီရင်ကနဲ့ဘုံခွဲတိုက်ခိုက်ရာမှာနိုင်ငံသားတွေတင်ဆောင်လာတဲ့ကားတစ်စီးနဲ့အယက်သားကားနှစ်စီးထိခိုက်ပျက်စီးကုန်ပါတယ်။အာဖဂန်နစ္စတန်မှာရှိတဲ့ဥရောပသမဂ္ဂရဲလုံခြုံရေးမစ်ရှင်ကသူတို့ရဲ့ကားတစ်စီးတိုက်ခိုက်ခံရတယ်လို့ပြောပါရယ်ကားထဲမှာပါတဲ့လူတို့အသေဆုံးပြီးအခြား3ဦးကတော့တိတ်ပြီးပြင်းပြင်းထန်ထန်တရားမရခဲ့ဘူးလို့အတီးပြုပြောဆိုပါရယ်နိုင်ငံသားတွေတင်ဆောင်လာတဲ့ကားကိုပြစ်မှတ်ထားဘုံခွဲတိုက်ခတ်ရမှာလမ်းပေါ်မှာရှိတဲ့ကလေးတဦးနဲ့အမျိုးသမီး2ဦးသေဆုံးသွားတယ်လို့မျက်မြင်တွေကပြောပါရယ်အာဖဂန်နစ္စတန်မှာလုံခြုံရေးယူထားတဲ့နိုင်ငံသားတပ်ဖွဲ့တွေလွန်ခဲ့တဲ့နှစ်အတွင်းစတင်ဆုတ်ခွာခြင်းကလေးကတာလီဘန်စစ်သည်ကြတွေကဇက်တိုက်ဆိုသလိုအခုလိုတိုက်ခိုက်မှုတွေလှုပ်လာတာဖြစ်ပါရယ်ခင်ဗျာ
အီရန်မျိုးတစ်မျိုးဖြစ်တဲ့ရာမာဒီမှာတနင်္ဂနွေနေ့ကဘုံပေါက်ကွဲခဲ့တာကြောင့်အဲ့ဒီကားဘုံပေါက်ကွဲမှုမှာစစ်သားနဲ့ရဲတပ်ဖွဲ့ဝင်10ဦးသေဆုံးခဲ့ပါတယ်။လွန်ခဲ့တဲ့ပတ်တွင် ISIS စစ်သွေးကြွတွေဟာဒေသရဲ့မြို့တော်မှာသူတို့ရဲ့အလံကိုလွှင့်တူခဲ့ပြီးတဲ့နောက်ဒီရာမာဒီမြို့ထဲမှာအခုလိုတိုက်ခိုက်မှုတွေအရှိန်မြင့်လှုပ်ဆောင်လာတာဖြစ်ပါတယ်။နေရာနဲ့နေရာမှာစစ်သွေးကြွတွေကလုံခြုံရေးတပ်ဖွဲ့ဝင်တွေကိုပစ်မှတ်ထားပြီးတိုက်ခိုက်ခဲ့တာမှာတိုက်ပွဲတွေပြင်းထန်ခဲ့ပါတယ်။စီးရီးယားနိုင်ငံမှာတော့အစိုးရတပ်ဖွဲ့တွေဟာ ISIS တွေကိုရှီဟောင်းမြို့ပါမာရာကနေတွန်းလှန်တိုက်ခိုက်နိုင်ခဲ့ပါတယ်။ရှီဟောင်းယဉ်ကျေးမှုအမွေနှစ်နေရာဖြစ်ကုလသမဂ္ဂကသတ်မှတ်ပေးထားတဲ့အဲ့ဒီမြို့ကတိုက်ပွဲတွေထဲမှာလူဒါဇင်နဲ့ချီသေဆုံးခဲ့ပါတယ်။အမေရိကန်ဥဆောင်တဲ့မဟာမိတ်အဖွဲ့တွေကစစ်သွေးကြွတွေကိုနေ့စဉ်လေကြောင်းကနေထိုးစစ်ဆင်နေတဲ့အချိန်မှာအီရတ်နဲ့စီးရီးယားအစိုးရတပ်တွေကလည်း ISIS စစ်သွေးကြွတွေနဲ့ဆက်ပြီးတော့ရင်ဆိုင်တိုက်ခိုက်နေတာဖြစ်ပါတယ်။
ပါလက်စတိုင်းလူမျိုးနှစ်ယောက်ပါဝင်ခရစ်ယာန်သီလရှင်၄ပါးကိုရိုမန်ကက်သလစ်ခရစ်ယာန်ဘုရားကျောင်းရဲ့သီရိုစင်တွေအဖြစ်သတ်မှတ်လိုက်တယ်လို့တနင်္ဂနွေနေ့ကဗက်တီကန်ကျောင်းတော်လူလူစီဝေးဘက်မှာပုပ်ယိုဟန်မင်းကြီးဖရန်စစ်စ်ကကြေညာလိုက်ပါတယ်မာရီယမ်ဘဝရီနဲ့မာရီယာအဖိုစင်ကတက်စတိုခေါ်တဲ့ခရစ်ယာန်သီလရှင်နှစ်ပါးဟာ19ရာစုပါလက်စတိုင်းမှာနေထိုင်ခဲ့ကြတဲ့သူတွေဖြစ်ပါတယ်။သူတို့နှစ်ပါးကိုသူတော်စင်တွေအဖြစ်အသိမဲ့ပြပွဲဟာအရှေ့လက်ပိုင်းဒေသထဲမှာအစ္စလာမ်ဆွေရောက်တည်ရဲ့တိုက်ခိုက်တပ်ဖြတ်မှုလိုက်တဲ့ဗုဒ္ဓံကိုရင်ဆိုင်နေရတဲ့ခရစ်ယာန်တွေကိုအားပေးတဲ့အထိမ်းအဖက်ရှုမြင်နေပါတယ်။အစောပိုင်းခရစ်ယာန်ဘာသာဝင်တွေထဲမှာသူတို့နှစ်ပါးဟာပထမဆုံးသူတော်စင်တွေဖြစ်ပါတယ်။စိတ်ပီတာစ်ရင်မြန်မာကျင်းပတဲ့အဲ့ဒီလူလူစီဝေးဘက်ကိုပါလက်စတိုင်းသမ္မတမိုဟာမက်အဘတ်စ်လက်တက်ရောက်ပါတယ်။ပြင်းထန်တဲ့အီတလီလူမျိုးသီလရှင်နှစ်ပါးကိုလည်းတနင်္ဂနွေနေ့အခမ်းအနားမှာသူတော်စင်အဖြစ်ကြီးညာခဲ့ပါတယ်။အဲဒီသီလရှင်တွေကတော့စင်ရနံပါတ်သူတွေအတွက်ပညာရေးလုပ်ငန်းတွေဆောင်ရွက်နေတဲ့အဖွဲ့ကြီးတွေကိုတီထောင်သူတွေဖြစ်ပါတယ်ခင်ဗျာ
။အမေရိကန်နိုင်ငံရဲ့ဝန်ကြီးဂျွန်ကယ်ရီတောင်ကိုရီးယားနိုင်ငံကိုဒီကနေ့ရောက်ရှိသွားပြီးဒေတာရီနဲ့နိုင်ငံတကာရေးရာကိစ္စတွေကို တောင်ကိုရီးယားသမ္မတပါကွန်ဟဲနိုင်ငံခြားရေးဝန်ကြီးယွန်ပျွန်စီတို့နဲ့တွေ့ဆုံဆွေးနွေးမှာဖြစ်ပါတယ်ဒီဆွေးနွေးပွဲထဲမှာမြောက်ကိုရီးယားနျူကလ িয়ার ရေးကိစ္စနဲ့နောက်လာတဲ့မှာတွားရောက်ဖို့ရှိနေတယ်သမ္မတပါကအမေရိကန်ခီးစဉ်အကြောင်းစာရီးပါဝင်ဖို့ရှိပါတယ်တောင်ကိုရီးယားကမထွက်ခွာခင်ဒီကနေ့မနေ့အစောပိုင်းနိုင်ငံခြားရေးဝန်ကြီးကယ်ရီနဲ့တရုတ်သမ္မတရှီကျင်းပင်တွေ့ အဆင့်တစ်ဆင့်တုံးမြင့်သွားစေမယ်လို့ယုံကြည်တဲ့အကြောင်းကိုလည်းတရုတ်သမ္မတကပြောပါတယ်အဓိကကြတဲ့အကြောင်းအရာတွေနဲ့ပတ်သက်လို့နှစ်ဖက်ဆွေးနွေးခဲ့တယ်လို့အမေရိကန်နိုင်ငံသားဝန်ကြီးကယ်ရီရဲ့ Twitter စာမျက်နှာမှာလည်းဖော်ပြပါတယ်တရုတ်နိုင်ငံသားဝန်ကြီးဝမ်ယီကတရုတ်နိုင်ငံအနေနဲ့သူ့ရဲ့ချုပ်ချာနဲ့နယ်မြေကိုကာကွယ်သွားဖို့မပြောင်းလဲတဲ့တန်တိတ်ထန်ချမှတ်ထားတယ်လို့စနေနေ့ကပြောခဲ့ပြီးအခုလို့ Mr. ကယ်ရီရဲ့မှတ်ချက်ထွက်ပေါ်လာတာဖြစ်ပါတယ်
UA American အတန်ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း 9:00 နာရီကနေ 10:00 နာရီအထိ လိုင်းဒိုမီတာ 24 kHz 1235 လိုင်းဒိုမီတာ 25 kHz 1165 လိုင်းဒိုမီတာ 32 kHz 9325 လိုင်းဒိုမီတာ 58 kHz 9885 နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာ လိုင်းလက်မီတာ 190 kHz 1905 တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
နိုင်ငံရေးညဘက်သတင်းများကို VOE ကနေဆက်လက်ကြေညာနေပါတယ်။ဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံကထွက်ပြေးလာကြတဲ့ထောင်နဲ့ချီတဲ့လှေစီးပေးဒုက္ခသည်တွေအပြေရှာဖို့မလေးရှားနိုင်ငံကသူ့အိမ်နီးချင်းနိုင်ငံကခေါင်းဆောင်နေတဲ့စတင်ဆွေးနွေးနေပါတယ်။လာမယ့်အပတ်အတွင်းထိုင်းနဲ့အင်ဒိုနီးရှားနိုင်ငံကနိုင်ငံသားရေးဝန်ကြီးတွေနဲ့မတွေ့ဆုံပြီးမလေးရှားနိုင်ငံသားရေးဝန်ကြီးအနီဖာအီမန်ဟာဘင်္ဂလားဒေ့ရှ်နိုင် တဲ့ရှီတောင်အာရှဆင်နိုင်ငံပါဝင်တဲ့အာဆီယံအတင်းကြီးရဲ့ဥက္ကဋ္ဌတာဝန်ကိုမလေးရှားနိုင်ငံကလက်ရှိမှာရယူထားတာပါအခုရက်ပိုင်းတွေအတွင်းဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံကအလေးကြီးပေးဒုက္ခသည်2000လောက်ဟာအင်ဒိုနီးရှားမလေးရှားနဲ့ထိုင်းနိုင်ငံတွေကိုရောက်ရှိလာခဲ့ကြပြီးကြံလေကြီးပြေဒုက္ခတွေတော်တော်များများလဲရှီတောင်အာရှဒေသပင်လယ်ပြင်ကလေတွေပေါ်မှာရှိနေသေးပါဒီနိုင်ငံသုံးနိုင်ငံဟာအခုလိုလေကြီးပြေဒုက္ခတွေသူတို့နိုင်ငံတွေရဲ့ကန်ယူရန်ဘတ်မှာစိုက်ကက်လာတိုင်းဒီလေကြီးပြေဒုက္ခတွေကိုအစာရေစာပေးပြီးပင်လယ်ပြင်စီပြန်လှည့်လေရှိပါတယ်ခင်ဗျာ
American လက်ထောက်နိုင်ငံကြီးဝန်ကြီး Anthony Blinken ဟာသူ့ရဲ့ရှီတောင်အာရှခီးစဉ်ကိုမနေ့ကစနေနေ့မှာစတင်လိုက်ပြီးမြန်မာနိုင်ငံကမေလ22ရက်နေ့22ရက်နေ့ဒီမှာရောက်ရှိမှာဖြစ်ပါတယ်။ဒီခီးစဉ်မှာမြန်မာဆွေရအစ်မြင့်အရာရှိတွေနိုင်ငံရေးခေါင်းဆောင်တွေအရှိတောင်အာရှလူငယ်ခေါင်းဆောင်တွေရဲ့အစပြုအဖွဲ့ဝင်တွေနဲ့လူမှုအဖွဲ့အစည်းတွေကတာဝန်ရှိသူတွေနဲ့တွေ့ဆုံမှုရှိပါတယ်။မနေ့ကမေလ16ရက်နေ့မှာတော့ Mr. Blinken ဟာဗီယက်နမ်နိုင်ငံဟနွိုင်းမြို့ကိုရောက်ရှိခဲ့ပြီးဗီယက်နမ်အစ်မြင့်အစိုးရအရာရှိတွေလူမှုအဖွဲ့အစည်းကပုံကိုယ်တွေနဲ့တွေ့ဆုံပါတယ်။မေလ19ရက်နေ့မှာဟိုချီမင်းမြို့ကိုတွားရောက်ဖို့ရှိပါတယ်။အမေရိကန်လက်ထောက်နိုင်ငံကြီးဝန်ကြီးဟာမေလ20ရက်နေ့မှာအင်ဒိုနီးရှားနိုင်ငံဂျကာတာမြို့ကိုတွားရောက်ဖို့ရှိနေပြီးအစိုးရအစ်မြင့်တာဝန်ရှိသူတွေအာဆီယံအသင်းအမြဲတမ်းကိုယ်စားလှယ်တွေအပြင်အင်ဒိုနီးရှားစီးပွားရေးလုပ်ငန်းရှင်တွေနဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်။ဝန်ကြီးဘလင်ကန်ဟာဒေသရင်းကလူငယ်ခေါင်းဆောင်တွေနဲ့ဒီမိုကရေစီရေးလူမှုအသင်းအဖွဲ့ဆိုင်ရာကိစ္စရပ်တွေကိုပြောဆိုဆွေးနွေးဖို့ရှိပါတယ်ရှင်။
စဘာဝယ်ယူရေးဆိုင်ရာလုပ်ငန်းနဲ့ပတ်သက်ပြီးအမေရိကန်ဒေါ်လာဘီလီယံပေါင်းများစွာကိုစီမံခန့်ခွဲရမှာအမအရင်းတွေလုပ်ခဲ့တယ်ဆိုတဲ့ဆွဆွချင်းနဲ့ဝန်ကြီးချုပ်အောင်ရင်းလက်ရှိနာဝက်အပေါ်တရားစွဲဆိုမှုအတွက်ရုံးတော်ကကြားနာဆက်ဆီးမှုတွေကိုလာမယ့်အပတ်မှာစတင်မှာဖြစ်ပါတယ်တရားစွဲဆိုမှုကိုတရားရုံးကမက်လာကလက်ခံခဲ့ပြီးပြစ်မှုတင်ရှားရင်တော့ထောင်ဒဏ်10နှစ်ကြာခံရဖွယ်ရှိပါတယ်ပထမဆုံးချိန်ကြားနာမှုကိုတော့နောက်ပတ်အင်္ဂါနေ့မှာစတင်မှာပါထိုင်းတပ်မတော်ကနေကြောတော့နောက်ခံပြရတဲ့ဥပဒေအရဝန်ကြီးချုပ်ဟောင်းရင်းလက်ရှိနာဝက်ရဲ့စဘာဝယ်ယူရေးလုပ်ငန်းနဲ့ပတ်သက်တဲ့အာဂရိလက်ဆမှုမှာအပြစ်ရှိကြောင်းတွေးခဲ့ပြီးတဲ့နောက်နိုင်ငံရေးလောကမှာလုတ်ကန်ခွင့်၅နှစ်တားမြစ်ပိတ်ပင်ခဲ့ပါတယ်။ဆွဲချက်နဲ့ပတ်သက်ပြီးသူမှအပြစ်မရှိဘူးလို့ဝန်ကြီးချုပ်ဟောင်းရင်းလက်ကညင်းဆိုပါတယ်။ဈေးကွက်ပေါက်ဈေးတဲ့ပိုပီပီလေသမားတွေစီကစဘာဝယ်ယူတဲ့မူဝါဒနဲ့ပတ်သက်လို့ဝန်ကြီးချုပ်ဟောင်းကကာဝင်ခဲ့ပြီးဒီဆွဲချက်ဟာနိုင်ငံရေးရည်ရွယ်ချက်ရှိရှိလုတ်ခဲ့တာဖြစ်တယ်လို့တုံ့ပြန်ပြောဆိုပါတယ်။စံစဘာဝယ်ယူရေးမူဝါဒနဲ့ပတ်သက်ပြီးထိုင်းပြည်သူလူထုကသူ့ပေါ်ယုံကြည်မှုရှိရလို့လဲသူ့ရဲ့ကိုယ်ပိုင်လူမှုကွန်ရက် Facebook မှာရေးသားဖော်ပြခဲ့ပါတယ်။ဝန်ကြီးချုပ်အောင်နဲ့ထိုင်းတပ်မတော်ကြားသဘောထားကွဲလွဲမှုကပြီးခဲ့တဲ့နှစ်တွေအတွင်းထိုင်းပြည်သူတွေကြားအယူဆကွဲရမှုတွေကိုဖြစ်ပေါ်စေခဲ့ပါတယ်။ဝန်ကြီးချုပ်ဟောင်းရင်းလက်စဘာဝယ်ယူမှုဆိုင်ရာမူဝါဒဟာသူ့အစိုးရပေါ်ကြီးလက်ပြည်သူတွေရဲ့ထောက်ခံမှုရဖို့ပေးကမ်းဆောင်ရွက်မှုတစ်ခုအဖြစ်ဝေဖန်သူတွေကရှုံချပြောဆိုမှုတွေလည်းရှိနေပါတယ်ခင်ဗျာ။
ဒီကနေ့တနင်္ဂနွေနေ့မှာလိန်တူချစ်သူရဲ့အခွင့်အရေးဆိုင်ရာအထိတ်မှတ်နေ့ဖြစ်ပါတယ်ဒီနေ့ဟာလူတိုင်းရဲ့ဂုဏ်သိက္ခာအတွက်လူသားအလုံးအနေနဲ့ သူတို့ဘယ်သူဘယ်ဝါဖြစ်တယ်ဘသူကိုချစ်ခင်မြတ်နိုးတယ်ဆိုတဲ့ကိစ္စတွေနဲ့မပတ်သက်ဘဲအကြောက်တရားအကြမ်းဖက်မှုနဲ့ခွဲခြားဆက်ဆံမှုတွေကင်းမဲ့တဲ့လူဘဝနဲ့ထိုက်တန်တဲ့ဒီဘဝမျိုးမှာနေခွင့်ရှိတယ်ဆိုတဲ့အချက်ကိုအလေးထားကျင်းပတဲ့နေ့တစ်နေ့ဖြစ်ပါတယ်လို့ American သမ္မတ Barack Obama ကပြောဆိုလိုက်ပါတယ်တန်းတူညီမျှမှုအတွက်တိုက်ပွဲဝင်တဲ့အခါတနေ့တဲ့တရက်သေးနဲ့အောင်မြင်မှုမရနိုင်ပေမဲ့လူသားအလုံးလွတ်လပ်တရားမျှတပြီးအခွင့်အရေးနဲ့ဂုဏ်သိက္ခာရှိရှိနေထိုင်သွားနိုင်တဲ့နေ့အထိရောက်အောင်ဆက်ပြီးတိုက်ပွဲဝင်သွားမှာဖြစ်ပါတယ်လို့ American သမ္မတကပြောဆိုပါတယ်ရှင
်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကုအောင်အောင်နဲ့မန်မိုးဖြူတို့ကပြောပြခဲ့ကြတာဖြစ်ပါတယ် VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုဆက်ပြီးသတင်းပြည်ပချက်နဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားမှာပါ။ထိုင်းနိုင်ငံတွင်မှနေထိုင်နေကြတဲ့ဗေနိုင်ငံသားမဆိုအသက်18နှစ်အောက်ကလေးငယ်တွေနဲ့လေမိုင်းဆိုင်ရာကျူးလွန်နေတဲ့ပုံတွေမှတ်တမ်းတွေအထောက်အထားတွေကိုတယ်လီဖုန်းကင်မရာကွန်ပျူတာတွေမှတွေ့မယ်ဆိုရင်ထောင်ဒဏ်5နှစ်အထိပြစ်ဒဏ်ပေးမယ်ဆိုတဲ့ဥပဒေကိုမေလ15ရက်နေ့ကထိုင်းလွှတ်တော်ကနေဆုံးဖြတ်ချက်ချခဲ့ပြီးဒီဥပဒေကိုရက်ပေါင်း90အတွင်းအတည်ပြုနိုင်ဖို့လုံဆောင်သွားမယ်လို့ဆိုပါတယ်မြန်မာနိုင်ငံသားရွှေပြောင်းအလုတ်သားမိသားစုအများပြားနေထိုင်ကြတဲ့ထိုင်းနိုင်ငံမှာအခုလိုကလေးငယ်တွေအတွက်အကာအကွယ်ပေးဖို့လုံဆောင်လာတာကိုကလေးသူငယ်အခွင့်အရေးဆိုင်ရာလှုပ်ရှားသူတွေကကြိုဆိုလိုက်ကြပါတယ်အပြည့်စုံကို VOA သတင်းတော်မအေးမာကပြောပြမှာပ
ါထိုင်းနိုင်ငံအတွင်းမှာကလေးသူငယ်တွေနဲ့ပတ်သက်လို့လိမ်မိုင်းဆိုင်ရာကျူးလွန်မှုပြဿနာတွေရှိနေတဲ့အတွက်အသက်18နှစ်အောက်ကလေးငယ်တွေကိုလိမ်မိုင်းဆိုင်ရာကျူးလွန်နေတဲ့မှတ်တမ်းတွေအထောက်အထားတွေကိုတယ်လီဖုန်းတွေကင်မရာတွေကွန်ပျူတာတွေကနေတဆင့်သိမ်းဆည်းရမိမယ်ဆိုရင်ဘယ်နိုင်ငံသားပဲဖြစ်ဖြစ်အရေးယူမယ်ဆိုတဲ့အကြောင်းဥပဒေတရားထုတ်ပြန်ဖို့အတွက်ထိုင်းလွှတ်တော်ကဆုံးဖြတ်ခဲ့တာပါဒါဟာကလေးငယ်တွေရဲ့အနာဂတ်အတွက်ကာကွယ်ပေးရာရောက်တဲ့အတွက်ကလေးခွင့်ရေးလှုပ်ရှားဆောင်ရွက်နေသူတွေကကြိုဆိုခဲ့ကြပါတယ်ထိုင်းမြန်မာနယ်စပ်ကရှေ့ပြောင်းလို့သမားတွေကြားမှာလဲကလေးငယ်တွေကိုလိမ်မိုင်းဆိုင်ရာကျူးလွန်မှုတွေကအများအပြားရှိနေတဲ့အကြောင်းကလေးခွင့်ရေးလှုပ်ရှားဆောင်ရွက်နေသူတဦးလည်းဖြစ်ရှေ့ပြောင်းကျောင်းဆရာတဦးလည်းဖြစ်တဲ့ကိုထိုက်သူအောင်ကဆိုပါတယ
်ရှေ့ပြောင်းလို့သမားတွေကြားမှာဆိုလို့ရှိရင်အိမ်မင်းကျဆတ်မှုတွေကနောက်ဆက်တွဲမိသားစုတွေပြိုကွဲပြီးတော့ပထွေးတို့ခြေတော်တင်တဲ့ဖြစ်စဉ်တွေကနေရာတိုင်းမှာရှိတယ်ကျွန်တော်ဒီဖုတ်ဖက်နယ်မြေမှာဆိုရင်လည်းကျွန်တော်ဖြစ်ခဲ့တဲ့မှုတွေကလဲတာမှုသူတပြင်းဒီ၈နှစ်၉နှစ်ကလေးငယ်လေးတွေပေါ့နော်ကလေးမလေးတွေကိုအတ္တမပြုခြင်းနဲ့ကျေးဇူးလေးဖြစ်တယ်။ဒါကျူးလွန်လို့ရှိရင်အပြစ်ရှိတဲ့ဆိုရဟာမျိုးလေကျွန်တော်ရှေ့ပြောင်းလို့ဒီမှာဒီမှာတိတိကျကျကာကနနသိရှိတဲ့အခြေအနေမတွေ့ရဘူ
း။ထိုင်းနိုင်ငံတွင်မှာအခုလိုမျိုးကလေးငယ်တွေကိုလိမ်မိုင်းဆိုင်ရာကျူးလွန်ထားတဲ့မှတ်တမ်းပုံတွေတွေ့ရှိမဲ့ဆိုရင်ထောင်ဒဏ်5နှစ်နဲ့ဒဏ်ငွေ3,000အထိပြစ်ဒဏ်ချမှုတွေလုံးမှာဖြစ်ကြောင်းဥပဒေသစ်မှာဖော်ပြခဲ့ပါတယ်။ဒီပြစ်ဒဏ်ဟာဘယ်နိုင်ငံသားမဆိုအကျုံးဝင်တယ်ဆိုပြီးဖော်ပြထားပါတယ်။ကလေးငယ်များဆိုင်ရာဥပဒေသစ်ထုတ်ပြန်ထားတဲ့အတွက်အမှုအခင်းကြုံလာလို့ရဲဌာနကိုရောက်လာတဲ့သူတွေအနေနဲ့မိမိတို့ကင်ဆောင်ထားတဲ့လက်ကင်ဖုံးတွေအတွင်းမှာညဉ့်ညမ်းတဲ့ရုပ်ပုံတွေအထူးသဖြင့်ကလေးငယ်တွေနဲ့လိမ်မိုင်းဆိုင်ရာဆက်ဆံနေတဲ့ပုံတွေကိုတွေ့ရှိပါကအမှုရင်ဆိုင်ရမှာဖြစ်ကြောင်းထိုင်းသတင်းတွေမှာဖော်ပြနေပါတယ်။ဒါအပြင်ကလေးငယ်တွေကိုလိမ်မိုင်းဆိုင်ရာအကြမ်းဖက်မှုတွေလုပ်ခဲ့တယ်ဆိုရင်လည်းထိုင်းနိုင်ငံတွင်မှာပြင်းထန်တဲ့အရေးယူမှုတွေရှိနေတာပါ။ကလေးငယ်တွေကိုလိမ်မိုင်းဆိုင်ရာကျူးလွန်မှုတွေမဖြစ်အောင်ပညာပေးလုံဆောင်မှုတွေကတော့မြန်မာရွှေပြောင်းလူတွေကြားမှာအားနည်းနေစေဖြစ်ပြီးဖြစ်လာပြီးမှသာကာကွယ်စောင့်ရှောက်မှုတွေပေးနိုင်တယ်လို့လည်းကိုထိုက်သူအောင်ကဆက်ပြောသွားပါတယ
်ကျွန်တော်တို့ဒီကရက်ဘက်လူအဖွဲ့အစည်းတွေဖြစ်တဲ့ CDO CSO တွေနောက်ကျွန်တော်တို့လူမှုအဖွဲ့အစည်းတွေကနေပြီးတော့ဒါကိုအရေးတူဆောင်ရွက်နေတယ်ပြဿနာဖြစ်ပြီးမှကျွန်တော်တို့အကူအညီစောင့်ရှောက်မှုလုပ်ငန်းစဉ်တွေကိုလည်းလုပ်နိုင်တယ်ပြဿနာမဖြစ်အောင်ရှေ့ဒီပြဿနာတွေရောပါတော့အောင်လုပ်မဲ့စီမံချက်မျိုးကတော့အခုအချိန်ထိထိုင်းမြန်မာနယ်စပ်မှာမထွက်ပေါ်သေးဘူး
မေလ15ရက်နေ့တုန်းကလည်းထိုင်းနိုင်ငံတောင်ပိုင်းကန်ချနာပူရီမြို့နယ်ထဲမှာဆင်းရုံလာတက်တဲ့မြန်မာမိသားစုတွေကအသက်6နှစ်အရွယ်ကလေးတဦးပျောက်ဆုံးသွားခဲ့ပြီးအဝတ်စားမပါပဲဒဏ်ရာဒဏ်ချက်တွေနဲ့တောထဲမှာပြန်လည်တွေ့ရှိခဲ့ပါတယ်။ခေါ်ဆောင်သွားသူဟာလိမ်မိုင်းဆိုင်ရာကျူးလွန်မှုအတွက်စ조사ခဲ့ပုံရတယ်ဆိုပြီးထိုင်းသတင်းတွေမှာဖော်ပြခဲ့ပါတယ်။ပြီးခဲ့တဲ့2နှစ်ခန့်ကစပြီးထိုင်းမြန်မာနယ်စပ်မှာအသက်18နှစ်အောက်ကလေးတွေလိမ်မိုင်းဆိုင်ရာကျူးလွန်ခံရတဲ့ပြဿနာတွေသာမကအသက်5နှစ်ကနေ10နှစ်အတွင်းမှာရှိတဲ့ကလေးငယ်တွေကိုလည်းလိမ်မိုင်းဆိုင်ရာကျူးလွန်မှုတွေရှိနေတဲ့အကြောင်း ကလေးကာကွယ်စောက်ရှောက်ရေးလှုပ်ဆောင်နေသူတွေကဆိုပါတယ်ကျူးလွန်သူတွေကအများစုဟာမြန်မာနိုင်ငံသားအချင်းချင်းတွေဖြစ်ကြပြီးတချို့ကတော့မိသားစုဝင်တွေအချင်းချင်းအိမ်တွင်းအကြမ်းဖက်မှုတွေကနေကလေးတွေကိုလိမ်မိုင်းဆိုင်ရာအကြမ်းဖက်မှုတွေဖြစ်လာရတယ်လို့ဆိုပါတယ်။ထိုင်းနိုင်ငံနဲ့နီးတဲ့အိန္ဒိယချင်းမြန်မာနိုင်ငံကတော့တက်ငယ်မရေမှုတွေအများအပြားရှိနေပြီးကျူးလွန်တဲ့သူတွေကိုအရေးယူမှုပြစ်ဒဏ်ကအားနည်းတဲ့အတွက်ဝေဖန်မှုတွေလည်းရှိနေဆဲဖြစ်ပါတယ်ရှင်။
သောတာရှင်များရှင်မြန်မာနိုင်ငံကစိုးရိမ်မကင်းစရာအခြေအနေတွေကြောင့်အရေးပေါ်အစဉ်ဆက်လက်ဆက်ဆံသွားဖို့အမေရိကန်ပြည်ထောင်စုကဆုံးဖြတ်ထားပါတယ်ဒီလိုမြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲရေးလုပ်ငန်းတွေအပေါ်အားမလိုအားမရသဘောထားတွေထွက်ပေါ်လာနေချိန်ဒီနှစ်နောက်ပိုင်းကျင်းပမယ့်ရွေးကောက်ပွဲမှာလည်းလွတ်လပ်ပြီးတရားမျှတမှုတွေမရှိခဲ့ရင်နိုင်ငံတကာအတိုင်းဝိုင်းနဲ့ဆက်ဆံရေးတွေမှာဘလောက်အထိရိုက်ခတ်လာနိုင်မှာသလဲဆိုတာကိုအင်္ဂါနေ့ဒရက်လီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-9994 ကိုဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်ရှင်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ဖြစ်စေအသံဖိုင်နဲ့ဖြစ်စေ VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ရှင်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုဖိတ်ခေါ်ပါတယ်
။ခုတော့ဒီမိုကရေစီရေးရဆွေးနွေးခန်းအစီအစဉ်အလှည့်ရောက်လာပါပြီ။မြန်မာနိုင်ငံမှာဖွဲ့စည်းပုံပြင်ဆင်နိုင်ဖို့ဆိုရင်ဖြတ်တန်းရမယ့်အဆင့်တွေရှိတာကြောင့်နိုဝင်ဘာလမှကျင်းပနိုင်ွယ်ရှိတဲ့ရွေးကောက်ပွဲမတိုင်ခင်မှာပြင်ဆင်ဖို့ခံမှန်းလို့မရသေးဘူးလို့ပြည်သူ့လွတ်တော်ရွေးကောက်ပွဲစနစ်လေ့လာရေးကော်မရှင်ဥက္ကဋ္ဌအငင်းသားဗိုလ်မှူးကြီးဦးတင်မောင်ဦးကပြောကြားပါတယ်အမေရိကန်ရွေးကောက်ပွဲစနစ်ကိုလေ့လာဖို့ဝါရှင်တန် DC ကိုရောက်ရှိခိုက် VOA နဲ့တီးတန့်မေးမြန်းခန်းမှာသူကပြောသွားတာပါကိုသားညွန့်ဦးကမေးမြန်းထားတာကိုဒီတစ်ပတ်ဆွေးနွေးခန်းမှာတင်ဆက်လိုက်ရပါတယ်
ဒီမှာအခုလိုမျိုး view studio လာပြီးတော့တွေ့ဆုံမေးမြန်းဖြစ်ကြပြီးတာကျေးဇူးအများကြီးတင်ပါတယ်
ဟုတ်ကဲ့ပါ
ကျွန်တော်ရေးဆုံးပေးချင်တာဦးတမောင်ဦးကအခုဒီပြည်သူ့လွှတ်တော်ရဲ့ရွေးကောက်ပွဲစနစ်လေ့လာရေးကော်မရှင်မှာဥက္ကဋ္ဌဆိုတော့ဒီရွေးကောက်ပွဲလေ့လာရေးကော်မရှင်နေနဲ့အခုလက်ရှိမှာဟိုပြည်သူ့လွှတ်တော်နေနဲ့ပေါ့ဘာတွေများလုပ်နေလဲဘာတွေသုံးသပ်ချက်များထုတ်ထားရရှိလဲနားမဲ့ရွေးကောက်ပွဲကလည်းနီးနေပြီဆိုတော့
ဟုတ်ကဲ့ပါဗျာကျွန်တော်တို့ပြီးခဲ့တဲ့အနှစ်ကပြည်သူ့လွှတ်တော်ရဲ့ရွေးကောက်ပွဲလေ့လာသုံးသပ်တဲ့ကော်မရှင်ကိုဖွဲ့စည်းခဲ့ပါတယ်လေ့လာရေးသုံးသပ်ရေးကော်မရှင်ဖွဲ့စည်းပြီးတော့ကျွန်တော်နိုင်ငံရဲ့ရွေးကောက်ပွဲစနစ်တွေကိုလေ့လာပါတယ်။ပြီးရင်ကမ္ဘာနိုင်ငံအသီးသီးရဲ့ရွေးကောက်ပွဲစနစ်တွေကိုလေ့လာပါတယ်။ပြင်ပနေပြီးတော့ကုညီတဲ့ IDE လို့ handside တယ်လို့သူတို့ကလည်းနိုင်ငံတကာလည်းကုညီကြပါတယ်။အဓိကအချက်ကတော့ကျွန်တော်နိုင်ငံရဲ့ Constitution မှာပါတဲ့ရွေးကောက်ပွဲစနစ်နဲ့လက်ရှိခြေသုံးနေတဲ့ FDP နဲ့နိုင်ငံရှင်သုံးသပ်ပြီးတော့မြန်မာနိုင်ငံအတွက်လာမယ့် Democracy အောင်မြင်တိုးတက်လာတဲ့အခါမှာ FDP တခုပဲလုပ်ပါလား။တခြားစနစ်တွေရှိတာရောပြည်သူလူထုကိုအတိပေးဖို့လိုလာတယ်လို့ယူဆရတဲ့ကြောင့်ဒီကော်မရှင်ဖြစ်ပေါ်လာခြင်းဖြစ်ပါတယ်။တကယ်တော့ရွေးကောက်ပွဲစနစ်ကိုအဓိကပြင်ဖို့အတွက်မဟုတ်ပါဘူး။ကျွန်တော်တို့ Constitution ကိုအခြေခံပြီးတော့လာမယ့် Democracy နှစ်တွေကြာလာတဲ့အခါမှာကမ္ဘာနိုင်ငံအသီးသီးမှာခြင်သုံးနေတဲ့ရွေးကောက်ပွဲစနစ်ထက်ကကျွန်တော်တို့နိုင်ငံရဲ့ Democracy ဖွံ့ဖြိုးတိုးတက်ဖို့အတွက်ပြောင်းလဲတိုးတက်ဖို့လိုလားလေပြည်သူလူထုကိုအတိပေးခြင်းပဲဖြစ်ပါတယ်။
โอเคအခုလေထူးခြားခြားအမေရိကန်ပြည်အောင်စုကိုဒီရွေးကောက်ပွဲစနစ်တွေနဲ့ပတ်သက်ပြီးတော့လာလေ့လာရဆိုတော့ဘာများနှိုင်းယှဉ်မိလဲထူးခြားခြားပေါ့အ
ဲ့တော့ဒီနိုင်ငံနဲ့ပတ်သက်လို့လေကျွန်တော်တို့ပြီးခဲ့တဲ့၄နှစ်ကျော်လောက်ကလေးကအသေးစိတ်လေ့လာတာရှိပါတယ်ဒီနိုင်ငံမှာတော့ပို့ပြီးတော့လွတ်လပ်မှုတရားမျှတမှုပုံများပါတယ်အဲ့ဒါနဲ့ပတ်သက်ပြီးဒီအပိုင်းမှာလည်းဒါတွေကိုဆွေးနွေးပါတယ်ဒီမှာတွေ့ရှိရတဲ့အချက်တွေကတော့ကျွန်တော်တို့ထည့်ပို့ပြီးတော့တချို့နေရာတွေမှာပွင့်လင်းမြတ်တာမှုရှိတယ်ကျွန်တော်တို့နိုင်ငံမှာ UC ဆိုပြီးတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုတနင်္ဂနွေလောက်လမ်းချုပ်ပြီးတော့ဖွဲ့တာကိုတွေ့ရတယ်အမေရိကန်မှာ Federalism ပြင်သုံးတဲ့အတွက်ကြောင့်ပြည်နယ်50မှာ FEC ကိုဖွဲ့လာတယ်။ Centralized ဆိုပြီးတော့ပြည်ထောင်စုအစိုးရအနေနဲ့ထိန်းချုပ်မှုမရှိတာကိုအထူးသဖြင့်သွားတွေ့ရပါတယ
်။ဟုတ်ကဲ့။အခုကျွန်တော်နောက်တစ်ခုအထူးခြားခြားမြန်မာနိုင်ငံမှာ PR စနစ်ပေါ့ချိုးချာအဲ့စနစ်ကိုကျင့်သုံးမှုဆိုပြီးတော့လွှတ်တော်တွေမှာဟိုဆုံးဖြတ်ချက်တွေလည်းချထားတာတွေ့တယ်။အဲ့တော့ PR စနစ်ကဘယ်လိုအခြေအနေရှိတယ်။အခု2015ရွေးကောက်ပွဲကလည်းကျင်းပတော့မယ်ဆိုတော့အဲ့ဒါဖြစ်နိုင်ခြေရှိလားကျင့်သုံးနိုင်ခြေရှိလား
။ကျွန်တော်ကုနာတင်ပြခဲ့သလိုပေါ့လေ။ပြည်သူ့လွှတ်တော်မှာတော့ရွေးကောက်ပွဲစနစ်တွေလေ့လာသုံးသပ်ပါတယ်။ယနေ့ချင်းသုံးနေတဲ့ FDP Winner Take All ဆိုတာကမြန်မာနိုင်ငံစတင်ပြီးတော့ပေါ်လာကလေးကရွေးကောက်ပွဲအသီးသီးမှာပေါ့။အချိန်ပေါင်း9ချိန်လောက်ရှိပါတယ်။1948ပိုင်းပေါ့။အဲ့တော့ဒီခေတ်တွေမှာလည်းအချိန်သုံးခဲ့တာအလုံးက Winner Take All FDP ပဲဖြစ်ပါတယ်။ယနေ့ Constitution ရလေပြည်သူ့လွှတ်တော်နဲ့လေ့လာသုံးသပ်တဲ့အခါမှာ ချိန်ခံစနစ်3ခုရှိပါတယ်အဲ3ခုကိုတွေ့ဖက်လို့မရပါဘူးဒါကြောင့်လာမယ့်2015ရွေးကောက်ပွဲမှာပြည်သူ့လွတ်တော်အနေနဲ့ FDP စနစ်ကိုကျင်းသုံးမှာဖြစ်ပါတယ်ဒါလည်းပြည်သူ့လွတ်တော်အနေနဲ့အတူပြုပြီးဖြစ်ပါတယ်ဒါနဲ့ပတ်သက်ပြီးတော့ဖွဲ့စည်းပုံအခြေခံဥပဒေခုံရုံးကိုမေးတဲ့အခါမှာလည်းယနေ့ဖွဲ့စည်းပုံအရပြည်သူ့လွတ်တော်သည်ဝိနည်းတိတော့ FDP စနစ်ပဲကျင်းသုံးရမှာဖြစ်ပါတယ်
ဟုတ်ကဲ့ကျွန်တော်ရွေးကောက်ပွဲစနစ်နဲ့ပတ်သက်လို့ပါမြန်မာနိုင်ငံရွေးကောက်ပွဲစနစ်ကထူးခြားတာကဟိုတမရလို့ပါလို့ဆိုရင်လွှတ်တော်ရေးကြောင့်ပြန်ရွေးတာဟုတ်အဲ့တော့ရွေးကောက်ပွဲစနစ်နဲ့ဒီကဖြစ်နေတဲ့ဒီကဟာနဲ့ American ပြည်အောင်စုမှဒီလာမိတာနဲ့သွားနှိုင်းရှင်တဲ့အခါကျတော့ဟိုဒီနှိုင်းရှင်ချက်နဲ့ပတ်သက်လို့ပါဦးတင်ပါဦးဘယ်လိုများသုံးသပ်မိလဲ
ကျွန်တော်နိုင်ငံမှာကပလီမန်အဓိကအဖြစ်ပြည်သူ့လွတ်တော်မျိုးသားလွတ်တော်ပေါ့မြန်မာနိုင်ငံခေါ်ပေါ့ပြီးရင်ပြည်ထောင်စုလွတ်တော်ဆိုပြီးတော့လွတ်တော်ကြီးတကယ်တော့နှိုင်းရရှိပါတယ်အခြေခံကတော့ပြည်ထောင်စုလွတ်တော်ပေါ့အလားတူပဲတိုင်းဒေသကြီးပြည်နယ်တွေမှာတိုင်းဒေသကြီးလွတ်တော်ဆိုပြီးတော့ရှိပါတယ်။ဒါကိုလေးလာကြည့်လိုက်ရင်ပြည်ထောင်စုအစ်စ်မှာရှိတဲ့ပြည်သူ့လွတ်တော်မျိုးသားလွတ်တော်ကတော့အမေရိကန်ရဲ့ contract နဲ့သွားပြီးတော့တူပါတယ်။အလားတူပဲတိုင်းဒေသကြီးပြည်နယ်တွေမှာရှိတဲ့လွတ်တော်ကအိန္ဒိယတို့အင်္ဂလန်တို့မှာကျင်းသုံးတဲ့ပါလီမန်ဒီမိုကရေစီရဲ့လွတ်တော်တွေနဲ့သွားပြီးတော့တူပါတယ်။အဓိကကတော့ပြည်ထောင်စုအစ်စ်မှာမြန်မာနိုင်ငံမှာပြည်ထောင်စုဝန်ကြီးဖြစ်သွားရင်လွတ်တော်ကိုယ်တိုင်ဖြစ်ကနှုတ်ထွက်ပေးရပါတယ်။တိုင်းဒေသကြီးပြည်နယ်တွေမှာတိုင်းဒေသကြီးဝန်ကြီးဖြစ်သွားရင်တိုင်းဒေသကြီးဝန်ကြီးဖြစ်တော်ညာလဲလွတ်တော်ကိုယ်စားလဲအဖြစ်ကနေလှုပ်ထွက်ဖို့မလိုပါဘူးဒီနှစ်ချက်ကိုနှိုင်းရှင်းလိုက်လို့ရှိရင်ကျွန်တော်နိုင်ငံရဲ့ပါလီမန်အားလုံးဒီအင်္ဂလန်ရဲ့ပါလီမန်ဒီအမေရိကန်နိုင်ငံရဲ့ကွန်ဂရက်လွတ်တော်နှစ်ခုပေါင်းဆက်ပြီးတော့ဖွဲ့စည်းတာတော့တွေ့ရမှာဖြစ်ပါတယ
်ဟုတ်ကဲ့ကျွန်တော်အကြောင်းတစ်ဆက်ထည့်မိကျင်တာကဟိုမှာမြန်မာနိုင်ငံဆိုလို့ရှိရင်တမရရွေးချယ်တာကတသက်ဒီအမေရိကန်ပြည်ထောင်စုလိုတသက်ရွေးကောက်ပွဲမဟုတ်ဘဲနဲ့လွတ်တော်ကနေရွေးတာဟုတ်အဲ့တော့တဆက်သေးတဆက်ဆက်သေးရှိလာတာကျွန်တော်ယူဖွဲ့စည်းပုံဆိုင်ရာကိစ္စပါအဲ့တော့ရွေးကောက်ပွဲစနစ်တွေလေးလာရင်းနဲ့ဖွဲ့စည်းပုံကိုတွားပြီးတော့ပြင်ဆင်ရတယ်များတွားတွေ့တာမျိုးတွေရှိလာဥပမာရွေးကောက်ပွဲစနစ်လေးလာတာဥတ္တမောင်လို့လုံနေတဲ့အခါကျတော့ဖွဲ့စည်းပုံကိုတစုံတရာပြင်ဖို့လိုအပ်တဲ့အချက်မျိုးတွေရောသိထားမိလား
မိကောကကျွန်တော်တို့ရွေးကောက်ပွဲကတော့အမှန်တကယ်လဲဖွဲ့စည်းပုံနဲ့အများကြီးပတ်သက်ပါတယ်ယနေ့ချင်းသုံးနေတဲ့2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေကအခန်းပေါင်း15ခန်းပုံမှန်ပေါင်း458ခုပါပါတယ်ဒါတွေကကျွန်တော်တို့ပြည်သူ့လက်တော်ကနေစတင်ပြီးတော့အစိုးတင်သွင်းပြီးတော့ကျွန်တော်တို့ပြင်ဆင်မှုစတင်ဆောင်တာလည်းတွေ့ရမှာဖြစ်ပါတယ်အဲ့တော့ဒီနေရာမှာခုနမေးတဲ့တမန်တော်ရွေးချယ်မှုနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ယနေ့ရေကောက်ပွဲစနစ်ကိုဖွဲ့စည်းပုံပါကကအနယ်ရတဲ့ပါတီကိုအရင်ရှာပါတယ်အဲ့ဒီပါတီကလည်းတင်မြောက်တဲ့ပုံကိုဒီတမန်တော်ဖြစ်လာတာကိုလည်းတွေ့ရမှာဖြစ်ပါတယ်အမေရိကန်တန်လည်းအနိုင်ငံအနေနဲ့ကတော့သူ့ရဲ့အောက်ခြေအခြေခံနေပြီးတော့ပြည်သူလူထုတမန်တော်ရွေးချယ်ခြင်းကိုသူကြားလှုပ်လာတွေ့ရပါတယ်အလားတူဒုတိယမရရွေးတော်လည်းတွားတွေ့ရပါတယ်ဒီနှစ်ခုနှိုင်းရှင်မယ်ဆိုရင်တော့အမေရိကန်နိုင်ငံရဲ့ရွေးကောက်ပွဲစနစ်ကပုံစံတစ်မျိုးပေါ့ရှင်တို့မြန်မာနိုင်ငံရဲ့ရွေးကောက်ပွဲစနစ်မှာတမန်တော်ရွေးတဲ့ပုံစံတစ်မျိုးပေါ့နှစ်ခုလုံးကတော့လက်ရှိအခြေအနေအရတော့မြန်မာနိုင်ငံအနေနဲ့ပြောင်းလဲဖို့အခက်အခဲရှိနေပါတယ်ရေရှည်ဆိုရင်တော့ဒီမိုကရေစီရဲ့အနှစ်သာရကိုပြည်သူအုပ်ချုပ်တာဖြစ်တဲ့ကြောင့်ပြည်သူလူထုတိုင်းရဲ့ရွေးချယ်တာတော့ရေရှည်မှာပိုကောင်းမယ်လို့ထင်ပါတယ
်ဒါဆိုရင်ဒီတမန်တော်စနစ်ရွေးချယ်မှုမှာအားသာချက်အားနည်းချက်လက်ရှိမြန်မာနိုင်ငံမှာရှိနေတဲ့အခြေအနေပေါ့အားသာချက်အားနည်းချက်ကိုဘယ်လိုများသုံးသပ်မိလဲ
တော့တမန်တော်ရွေးချယ်တဲ့အနေအထားကတော့မြန်မာနိုင်ငံအနေနဲ့ကတော့ယနေ့အားလုံးသိတဲ့အတိုင်းပဲကျွန်တော်တို့အချို့ကျဒုတမန်တော်တွေရွေးပါတယ်ဒုတမန်တော်တွေရောတမန်တော်တွေထပ်မံပြီးတော့ရွေးချယ်တာဖြစ်ပါတယ်အမေရိကန်မှာတော့ပြည်သူလူထုကနေရွေးချယ်ပြီးနိုင်ငံနဲ့တမန်တော်ကိုအခြေခံပြီးတော့အစိုးရအဖွဲ့တွေအဲသူ့ပါတီနိုင်ငံလာဖြစ်ပါတယ်ပုံစံကတော့ပုံစံချင်းမတူကြပါဘူးအဲ့တော့အားနည်းချက်အားသာချက်ကတော့ကျွန်တော်တို့နိုင်ငံအနေနဲ့ကတော့လက်ရှိဒီမိုကရေစီပေါ်ထွန်းစားဖြစ်တဲ့အခါကျတော့အမေရိကန်ရဲ့ရွေးချယ်မှုကအားသာချက်တွေရှိပါတယ်သို့တော့ဒီအချိန်မှာတော့အားလုံးကထပ်တူကူးလို့မရနိုင်တဲ့အနေအထားဖြစ်တော့လက်ရှိနေတိုင်းပဲကျွန်တော်တို့2015မှာလည်းဒီတိုင်းပဲသွားလိမ့်မယ်လို့ထင်ပါတယ်ဒါပေမဲ့2008ခုနှစ်ဖွဲ့စည်းပုံပြင်ဖို့အတွက်ကျွန်တော်တို့ဆွေးနွေးနေပါတယ်ဒီနေရာမှာလိုအပ်တဲ့အမေရိကန်နိုင်ငံတော်အတွက်အကျိုးရှိမဲ့အတွက်ကျွန်တော်တို့ဆွေးနွေးမှာဖြစ်ပါတယ်ကျွန်တော်တို့ပြည်သူ့လွတ်တော်ပြည်ထောင်စုလွတ်တော်အနေနဲ့ကတော့နိုင်ငံတော်နိုင်ငံသားအကျိုးစီးပွားအတွက်ဆိုရင်အားလုံးပြင်မှာဖြစ်ပါတယ
်အခုကျွန်တော်အဲ့ဒါကြောင့်ဒီနိုင်ငံရေးတစ်ခုလုံးဘက်ကိုကျွန်တော်လည်းချဲ့ပြီးတော့မေးချင်ပါတယ်အခုရွေးကောက်ပွဲကလည်းနှီးပါပြီဖွဲ့စည်းပုံပြည်စည်ရေးနဲ့ပတ်သက်လို့ပြောနေဆွေးနွေးတာလည်းရှိတယ်ဒါပေမဲ့ဒီရွေးကောက်ပွဲအမိလုံနိုင်ပါမလားအချိန်ကြီးကလွတ်တော်တွေမှာဒီဖွဲ့စည်းပုံပြင်ရေးကိစ္စ
ဟုတ်ကဲ့အဲ့တော့ကျွန်တော်တို့ရွေးကောက်ပွဲအကြံပြအဖြစ်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကြီးကတော့လာမယ့်2015အောက်တိုဘာလကိုနိုဝင်ဘာလဆန်းမှာလုပ်မယ်လို့ပြောထားပါတယ်။ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့လွှတ်တော်ကြီးကလည်းတောင်းဆိုမှုတွေရှိပါတယ်။ပြီးခဲ့တဲ့12ချိန်မြောက်လွှတ်တော်ရဲ့နောက်ဆုံးနေ့ပေါ့။အခုကတော့12ချိန်မြောက်လွှတ်တော်ကတော့မပြီးသေးပါဘူး။အဲဒီနောက်ဆုံးနေ့မှာပြည်ထောင်စုလွှတ်တော်ဥက္ကဋ္ဌကြီးဖြစ်တဲ့ဒေါက်တာဦးရှိမန်းနေပြီးတော့လာမယ့်2015ရွေးကောက်ပွဲကိုအောက်တိုဘာလအကုန်နိုဝင်ဘာလဆန်းမှာ 六百部队，就那路比方都有搞不搞不消，在中南那西吧嘞。他讲，地区搞不个，你把那路慢慢收人咯，破水埠去干屋里个，先别不路完没，就那路破水埠去干屋里个，阿妈那个边水部队将屋里安的吃西吧嘞。那别的个咯，那朝西路走到伢嘞，地铁嘛把嘞挨着老几个，长谷啊谷子都围紧别把嘞，那阿片那是那个那老家吧比，旮旯阿片比阿们那大别把嘞。ဒုတိယတော့ဒါကိုကြီးပေးခဲ့တာတမတော်အစိုးရဖြစ်ပါတယ်တမတော်အစိုးရကိုလည်းဖွဲ့စည်းပုံကြီးပေးခဲ့တယ်ဒီမိုကရေစီကိုဆပြီးတော့ဖန်တီးပေးခဲ့တဲ့အတွက်ကြောင့်ကျေးဇူးတရားမှာဖြစ်ပါတယ်ထို့သောသူတို့ကိုယ်တိုင်ဒီမိုကရေစီနယ်ပယ်တွေကိုမရောက်ဘူးပါဘူးကြားလာမြင်လာအထွေထွေတွေရေးခဲ့ကြတာဖြစ်ပါတယ်ကျွန်တော်တို့ပြည်သူများနဲ့ယင်းဒီဖြတ်တန်းတဲ့အခါမှာရေးထားတာတဲ့အချုပ်အချက်နဲ့ကျွန်တော်တို့အဝင်ခင်ကြမရှိတာဖြစ်ပါတယ်ဒါတွေကြောင့်ဒါကြောင့်လည်းပြင်ရမှာပါဒါကြောင့်အခြေခံအကြောင်းတရားတစ်ချက်နဲ့ပြင်ဖို့ကျွန်တော်တို့စတင်ပြီးတော့အူဆောင်ရပါတယ်ပြင်မယ်ဆိုရင်အဆင့်30ရှိပါတယ်အချင်းချုပ်ပြောရင်တော့ပထမဆင်းရတော့ပြည်သူတောင်သူပြည်တော်စုလွတ်တော်ရဲ့ကိုယ်စားလှယ်20ရာခိုင်နှုန်းရှိလို့ရှိရင်အဲ့ဒီပေါက်လေးကိုဝင်နိုင်ပါတယ်ဒီတကားပေါက်ကိုဝင်နိုင်လို့ရှိရင်ရမယ့်အခွင့်အရေးကတော့ဥပဒေချမ်းတင်ခွင့်ဖြစ်ပါတယ်ဒုတိယပေါက်ကတော့ပြည်တော်စုလွတ်တော်ကိုယ်စားလှယ်85ရာခိုင်နှုန်းဝင်နိုင်ရင်အဲ့မှာ436ခါဝေးကိုပြင်ခွင့်ရမှာဖြစ်ပါတယ်နောက်တတိယပေါက်ကတော့ဒီပြည်သူလူထု50ရာခိုင်နှုန်းကျော်ရဲ့ referendum လုပ်ပြီးတော့ဖျက်ချုပ်မယ်ဆိုရင်တော့436ကာကြီးကိုပြင်ခွင့်ရမှာဖြစ်ပါတယ်ဒါကြောင့်ယနေ့ရေကောက်ဝယ်နီးလာပါပြီကျွန်တော်တို့ရောက်နေတဲ့အဆင့်ကပထမတကားပေါက်တွေကိုဝင်လုံးမဲ့ရှိပါသေးတယ်ဒုတိယတကားပေါက်တတိယတကားပေါက်ဝင်မှုနဲ့ပြေးရမယ့်အချိန်နဲ့တိတ်ကြတဲ့အတွက်ကြောင့်မျောလင်ထားသလိုတော့ဖြစ်မယ်လို့ခံမှန်းလို့မရပါဘူ
းဟုတ်ကဲ့ခင်ဗျာကျွန်တော်တစ်ဆက်တည်းမိတာဥတ္တမအုံကလည်းတက်မလို့အရာရှိဟောင်းတယောက်ဖြစ်ပါတယ်အဲ့တော့တစ်ချိန်တွင်းကဥတ္တမအုံခုနပြောသွားတဲ့အထက်မှာပါပါတယ်ဒီမိုကရေစီအလေးကျင့်ဒီမိုကရေစီနိုင်ငံရေးစနစ်ပုံစံမျိုးမှာတမတော်ကရင်းတော့မကျင်ခဲ့ဘူး။ဒါပေမဲ့အခုကျင့်သုံးနေလွတ်တော်တွေကိုလည်းတမတော်အရာရှိဟောင်းနေရောက်နေကြပြီ။ဦးတင်မောင်တူဦးချင်းရဲ့အမြင်ဘာပြောင်းသွားတာရှိလဲ
။ကျွန်တော်တို့အရေးအနေထားနဲ့ကျွန်တော်တို့ယနေ့လေးနှစ်သာရှိလာပြီပေါ့။ဒီအချိန်မှာမြန်မာနိုင်ငံရဲ့နိုင်ငံရေးစီးပွားရေးလူမှုရေးဘက်ဆောင်ပေါ့ပြောင်းလဲမှုတွေအတိုင်းအတာတစ်ခုတည်းရှိပါတယ်။ကျွန်တော်တို့ကောင်းတာတွေရှာကြည့်မယ်ဆိုလည်းတွေ့ရမှာဖြစ်ပါတယ်။ဥပမာကျွန်တော်တို့နိုင်ငံတော်မှာစီးပွားရေးကဏ္ဍလူမှုရေးကဏ္ဍပြောင်းလဲမှုတွေရှိပါတယ်။တို့တော့ကျွန်တော်တို့လည်းနိုင်ငံတကာအသီးသီးရောက်ပါတယ်။အဲ့ဒီနိုင်ငံလေးနဲ့နှိုင်းရှင်မယ်ဆိုရင်တော့ကျွန်တော်တို့နှစ်ပေါင်းများစွာနောက်ကျနေတာဝန်ထဲစွာတွေ့ရမှာဖြစ်ပါတယ်။ဒါကြောင့်ယနေ့ဒီအပြောင်းလဲတွေထဲမှာကျွန်တော်တို့လည်းပြောင်းလဲမှုတွေဝိုင်းဝန်းတိုက်တွန်းနေဆောင်ရွက်နေတာဖြစ်ပါတယ
်။ဟုတ်ကဲ့တမတော်ရရှိဟောင်းတူအနေနဲ့ကျွန်တော်နောက်တစ်ခုမေးချင်တာကကို့မှာရှိတဲ့ mindset ပေါ့နော
်။
အရင်တုန်းကကျင်လေရက်တည်ခဲ့တဲ့အနေထားနဲ့ဟိုလွှတ်တော်ထဲမှာဝင်လာတဲ့အနေထားမှာလက်ရှိနိုင်ငံရေးခင်းကျင်းတွေမှာမြင်ရတဲ့အခါမှာကိုကိုယ်တိုင်ရောဘယ်လိုအပြောင်းလဲရှိလဲ
။အဲကျွန်တော်တို့အရင်တုန်းကတမတော်သားလုပ်ခဲ့ပါတယ်။တမတော်ကတော့ထုံးစံတိုင်းအမိန့်နဲ့လှူရှားကြရတဲ့အဖွဲ့အစည်းဖြစ်ပါတယ်။ဒီနေ့ကျွန်တော်ပါလီမန်နဲ့ရောက်တဲ့အခါမှာကျွန်တော်တို့အရင်တော့ကမပြောဝင်တဲ့အစကားတွေမတွေးဝင်တဲ့အတွေ့အကြုံဒါနိုင်ငံတော်အတွက်ပါ။ကျွန်တော်တို့ဒီနေ့ပြောခွင့်ဆိုခွင့်တွေးခွင့်လွတ်လပ်စွာပြောဆိုခွင့်ရပါတယ်။ဒီနေ့အဖြစ်ကျွန်တော်ဒီပြည်တော်စုချက်ခိုင်တဲ့ဖွံ့ဖြိုးပါတီဝင်ဖြစ်ပါတယ်။ကျွန်တော်တို့ပါတီတွေရဲ့မူရဟောကဒီမိုကရေစီအပြည့်ပေးတဲ့အတွက်ကြောင့်ကျွန်တော်တို့ဒီနေ့လွှတ်တော်ထဲမှာမိခွင့်နဲ့မိတဲ့အဆိုတွေဆိုတဲ့ဥပဒေတွေပြုတဲ့ဘဒူးရဲ့ထိကြောက်မှုမှမပါပါဘူးကျွန်တော်တို့ရဲ့အဓိကမူကတော့ဒါအားလုံးလွှတ်တော်ကိုယ်စားလှယ်အားလုံးပါပါတီအသီးသီးကတော့နိုင်ငံတော်နိုင်ငံသားအတွက်ဆိုရင်ပြည်တော်စုလွှတ်တော်နာဂာကြီးချပေးထားတဲ့လမ်းကြောင်းတိုင်းပဲကျွန်တော်တို့ရဲရဲဝဲဝဲနဲ့ပြောဆိုလုပ်ကိုင်ဆောင်နေတဲ့အတွက်ကြောင့်ကျွန်တော်တို့ကိုယ်တိုင်လည်းအများကြီးပြောင်းလဲလာဖို့မိမိကိုယ်မိမိသုံးသပ်မိပါတယ
်အခုပြောင်းသွားတဲ့အခင်းချင်းနဲ့နိုင်ငံရေးအခြေအနေအခုရှိနေတဲ့အခြေအနေကရောခုနအရင်တော့ကဥတ္တမအုပ်တို့ထင်ခဲ့တဲ့အခြေအနေမြင်ခဲ့တဲ့အခြေအနေမှာဒီလိုပဲထင်ဟနေလားဒါမှမဟုတ်တခုခုလွဲသွားတာရှိလားပြောင်းသွားတာရှိလား
အဲကျွန်တော်အမြင်ပြောရရင်တော့ကျွန်တော်တို့ကဒီမိုကရေစီကိုမကျင့်သုံးမှုဘူးဒါထွက်တဲ့အချိန်မှာကျွန်တော်တို့နိုင်ငံရဲ့တပ်မတ်ချက်ရဥပဒေပြည်အုပ်ချုပ်ရေးတရားစီရင်မှန်တိုင်သုံးရရှိပါတယ်အဲတခုနဲ့တခုကလည်းအမှန်တကယ်ဒီမိုကရေစီဖော်ဆောင်မှုဆိုထိန်းချောင်းရမှာဖြစ်ပါတယ်ထို့သောအစိုးရနဲ့တရားသူကြီးအဖွဲ့နှစ်ဖွဲ့ကတော့မှန်တိုင်တခုကတော့ဖွဲ့စည်းပြီးသားဖြစ်တော့သူကဆော့ဆော့ကြီးတာထွက်သွားတယ်ဒီအချိန်မှာလွှတ်တော်ကြီးကကိုယ်တွေလက်တွေအင်္ကာတွေမစုံသေးပါဘူးဒါကိုလည်းလွှတ်တော်နာဂာကြီးရဲ့စူးစမ်းမှုနဲ့ယနေ့တော်တော်လေးကိုမိလာပါပြီလွတ်တော်ရဲ့အဓိကတာဝန်ကတော့အစိုးရအဖွဲ့ကိုချက်လက်မဲ့နဲ့ထိန်းချုပ်မှုအပြုသဘောနဲ့ရဲရဲဝံ့ဝံ့ပြုပြင်ပြောင်းလဲဖို့ဝေဖန်မှသာလျှင်တန်းပြေတိုးတက်မှာဖြစ်တဲ့ကြောင့်ယနေ့များစွာပြောင်းလဲမှုတွေတွေ့ရမှာဖြစ်ပါတယ
်ဟုတ်ကဲ့ဦးတမောင်ကျေးဇူးအများကြီးတင်ပါတယ်ဖြစ်ပါတ
ယ်မြန်မာဒီမိုကရေစီရဲ့ဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြရတာပါ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ည နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ VOA ရဲ့တနင်္ဂနွေနေ့ညဘက်အစီအစဉ်လေးကိုည10နာရီအထိလိုင်းနူမီတာ25 kilohertz 11965လိုင်းနိုမီတာ32 kHz 9325နဲ့လိုင်းနိုမီတာ50 kHz 5885တို့ကနေဆက်ပြီးထုတ်လွှင့်နေတာဖြစ်ပါတယ်။အခုဒုတိယနိုင်ယူဝက်အတွင်းမှာတော့ပြည်တွင်းသတင်းသုံးသပ်ချက်မြမပြည်မှပေးစာများအစီအစဉ်နဲ့အတူတက်ကြီးစကားအစီအစဉ်တင်ဆက်တဲ့အခါမှာတော့
ဘာသာစကားသူတင်လာအကြောင်းပြောကြပါတယ်။တက်လို့ပြောရမှာပါဘူးမတက်လို့
နောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်။အခုတော့သတင်းစာဆရာဦးစီသူအောင်မြင့်တင်ဆက်မဲ့ပြည်တွင်းသုံးသပ်ချက်ကိုနားဆင်ရပါမယ်။ဒီတစ်ပတ်မှာတော့ကိုပါကြီးတည်ဆုံးမှုနဲ့တက်မတော်ဂုံသိက္ခာဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးထားတာပါမန်အင်ဂျင်နိုင်ကအကူအညီတင်ဆက်ထားပါတယ
်ဆိုရတဲ့တက်လာစဉ်ကစပြီးအပြောင်းလဲလှုပ်လာတဲ့တက်မတော်အပေါ်တိုင်းရင်းသားပြည်သူတွေနဲ့နိုင်ငံတကာအသံဝင်ကအထင်မြင်လွဲမှုဖြစ်ပေါ်စေတဲ့အလွတ်သတင်းတော့ကိုပါကြီးခေါ်ကိုအောင်ကျော်နိုင်တည်ဆုံးမှုမွန်ပြည်နယ်ကြံမြို့မြို့နယ်တရားရုံးမှာစစ်ဆေးနေစေဖြစ်ပါတယ်အရာဘက်တရားရုံးတစ်ခုမှာစစ်ဆေးနေစေဖြစ်ပေမဲ့စစ်ဘက်ဆိုင်ရာတရားရုံးကတော့အမှုနဲ့ပတ်သက်နေတဲ့ကိုပါကြီးကိုတနက်နဲ့ပြစ်ခဲ့တဲ့တပ်မတော်သားနှစ်ယောက်ကိုစစ်ဆေးပြီးလှုပ်မိတ်တောင်ချခဲ့ပြီးပါပြီ။မြို့ပေါ်မှာအဖမ်းခံရတဲ့ကိုပါကြီးတေဆုံးသည့်အထိဘလို့ဖြစ်ရတာပါလဲ။စစ်ဘက်ဆိုင်ရာတရားရုံးကတရားစီလှုပ်မိတ်ချလိုက်တာဟာသင့်တော်ပါရဲ့လား။ကိုပါကြီးအမှုကြောင့်တပ်မတော်ဂုံသိက္ခာထိခိုက်နိုင်သလားဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်
။ဖြစ်စဉ်အချင်းကတော့ပြည်ခဲ့တဲ့2014စက်တင်ဘာလ26ရက်နေ့ကမွန်ပြည်နယ်ကြိုင်မြော့မြို့နယ်အတွင်းကျေးရွာတရွာမှာ DKBA တပ်ဖွဲ့တချို့ဟာအစိုးရပိုင်နဲ့နယ်မြေအတွင်းလက်နက်ကင်ဆောင်ဝင်ရောက်လာတာကိုနယ်မြေတာဝန်ရှိအာဏာပိုင်အဖွဲ့အစည်းတွေကတားဆီးရကနေတိုက်ပွဲတွေစပြီးဖြစ်ခဲ့တာပါတိုက်ပွဲစတင်ဖြစ်ပွားတဲ့အချိန်မှာရဲပြည်သူစစ်နဲ့တပ်မတော်သားတချို့ DKBA တပ်ဖွဲ့ဝင်တွေရဲ့ဖမ်းဆီးထားတာကိုခံရပြီးတချို့ကတော့ပြစ်ခတ်ခံရမှုကြောင့်ဒဏ်ရာတွေရခဲ့ပါတယ်နောက်ပိုင်း DKBA အဖွဲ့ကဖမ်းဆီးခံထားရသူတွေကိုပြန်လွှတ်ပေးခဲ့ပေမဲ့လက်နက်ဆယ်လက်ကျော်ကိုတော့တင်စီသွားခဲ့တယ်လို့ဆိုပါရယ်အဲ့ဒီလိုလက်နက်တွေတင်ယူပြီးစုခွာဖို့ကြိုးစားတဲ့ DKBA တပ်ဖွဲ့ဝင်တွေကိုတပ်မတော်ဘက်ကဝိုင်းရံပိတ်ဆို့တိုက်ခိုက်ရာကနေနောက်ထပ်တိုက်ပွဲတွေဖြစ်ပွားခဲ့တဲ့ဖြစ်စဉ်ပါဒီလိုနဲ့စက်တင်ဘာလ30ရက်မနေ့ပိုင်းမွန်ပြည်နယ်ကြိုင်မြော့မြို့နယ်မြို့မရဲစခန်းအနီးမှာဗာလက်နက်မှကင်ဆောင်ထားခြင်းမရှိတဲ့ကိုပါကြီးကိုရဲတပ်ဖွဲ့ကမတင်ကားလို့ဆိုပြီးဖမ်းဆီးလိုက်တာဖြစ်ပါတယ်။ကြိုင်မြောမျိုးမှရဲစခန်းနေရာဟာစစ်မြေပြင်မဟုတ်ပါဘူး။စေုပ်ချုပ်ရေးဥပဒေနဲ့ပြဋ္ဌာန်းထားခြင်းမရှိပါဘူး။တရားဥပဒေစိုးမိုးတဲ့အဖြူရောင်နယ်မြေသားဖြစ်ပါတယ်။တကယ်တော့ကိုပါကြီးဟာတော်ရင်လက်နက်ကင်တပ်ဖွဲ့ဝင်တယောက်ဖြစ်ခဲ့ရင်တောင်လက်နက်မဲ့ဖမ်းမိတဲ့စစ်တုံ့ပန်းဖြစ်ပါမယ်။ဘယ်လိုပဲဖြစ်ဖြစ်အခုလိုဖမ်းဆီးရမိသူတယောက်ကိုတက်ဆိုင်ရာရဲစခန်းအဲ့ဒီကနေတဆင့်တရားရုံးတင်ပို့ပြီးဥပဒေအတိုင်းစစ်ဆေးဆောင်ရွက်ဖို့ပဲရှိပါတယ်။ဒါပေမဲ့ဖမ်းဆီးရမိတဲ့ရဲတပ်ဖွဲ့ဝင်တွေဟာဥပဒေအတိုင်းလောက်ကင်ဆောင်ရွက်ခြင်းမပြုဘဲပထမဦးဆုံးခမရ204နောက်ခမရ208နောက်ဆုံးအောက်တိုဘာလ4ရက်နေ့မှာလှုပ်ရှားစစ်ကြောင်းစီအဆင့်ဆင့်လွှဲပြောင်းပေးအပ်ခဲ့ရာကနေရှေ့တန်းစခန်းမှာကိုပါကြီးကအဆောင်ရဲဘော်စီကနေလက်နက်လူလူအသေးပစ်ခတ်ဖမ်းဆီးလိုက်ရတဲ့ဆိုတဲ့ဇလန်းဖြစ်လာတာပါ။
အခုလိုနိုင်ငံသားတယောက်တည်ဆုံးရတာနဲ့ပတ်သက်ပြီးရှေ့ပိုင်းမှာတပ်မတော်ဘက်ကဘသူ့ကိုမှအကြောင်းမကြားသလိုဘာသတင်းမှလည်းမထုတ်ပြန်ပါဘူး။နောက်ပိုင်းကာယကံရှင်အတိုင်းဝိုင်းနဲ့သတင်းမီဒီယာတွေမှာကြေကြေပြန့်ပြန့်ဖော်ပြလာတော့မှသာမြန်မာနိုင်ငံလူ့ခွင့်ရေးကော်မရှင်ကတွားရောက်စစ်ဆေးတာစစ်ဆေးတွေ့ရှိချက်တွေအရကိုပါကြီးအမှုကိုအရက်ဘက်တရားရုံးမှာစစ်ဆေးသင့်တဲ့အကြောင်းအကြံပြုတာလုံနိုင်ခဲ့ပါတယ်။ဒါပေမဲ့လည်းတပ်မတော်ဘက်ကတော့ကိုပါကြီးတည်ဆုံးမှုနဲ့ပတ်သက်ပြီး2014နိုဝင်ဘာ29ရက်နေ့ကလေးကအစောက်စစ်သားနှစ်ယောက်ဖြစ်တဲ့ဒုတက်ကျကျော်နဲ့တပ်သားနိုင်လင်းထွန်းတို့နှစ်ယောက်ကိုတပ်မတော်အဲ့ဥပဒေပုံမှန် 81 ပြည်မှုဆိုင်ရာဥပဒေပုံမှန် 304 တို့နဲ့စစ်ဘက်ဆိုင်ရာတရားရုံးမှာစစ်ဆေးခဲ့ပြီးဖြစ်တယ်လို့ပြီးခဲ့တဲ့ဧပြီလအတွင်းကလူ့ခွင့်ရေးကော်မရှင်စီအကြောင်းကြားခဲ့ပါတယ်။ အကြောင်းကြားစာမှာကိုပါကြီးတည်ဆုံးမှုဟာတမ်းပြစ်စစ်မှုတန်းကျင်အတွင်းဖြစ်ပွားကြောင်းအခိုင်အမာပေါ်ပေါက်ခဲ့တဲ့အတွက်တမ်းမတော်အဲဥပဒေပုံမှန်82အရစစ်တရားရုံးရဲ့စီရင်ခွင့်အာဏာတွင်ကြားရောက်နေကြောင်းနဲ့စစ်ဆေးပြီးနောက်တရားတွေလွှတ်မိတ်ချမှတ်ခဲ့ကြောင်းဖော်ပြထားတာဖြစ်ပါတယ
်ကိုပါကြီးတည်ဆုံးမှုကိုကြည့်ရင်အပိုင်းနှစ်ပိုင်းရှိတာတွေ့ရမှာပါပထမတစ်ပိုင်းဟာတရားဥပဒေစိုးမိုးတဲ့နေမြေမှာလက်ရဖမ်းဆီးမိတဲ့မတင်ငါစရာနိုင်ငံသားတယောက်ကိုဥပဒေအရအရေးယူဆောင်ရွက်ခြင်းမပြုဘဲစစ်တပ်လက်အလို့ရသလားစစ်တပ်ကလည်းတရားခံတယောက်ကိုရှေ့တန်းစစ်မြေပြင်နာရောက်သည့်အထိတဖွဲ့ပြီးတဖွဲ့အစဉ်စဉ်လွှဲပြောင်းပေးအပ်လို့ရသလားဆိုတာပါဒုတိယပိုင်းမှာတော့ထွက်ပြေးလို့ပြစ်ခတ်ဖမ်းရင်းတည်ဆုံးရတယ်ဆိုတဲ့ပြဿနာဖြစ်ပါတယ်ပြောရရင်အရင်ဆင်ရနာရှင်ခေအဆက်ဆက်ကတက်မတော်ဟာပြည်သူတွေကိုပေါ်တာတွေအဖြစ်ဖမ်းဆီးခိုင်းစေတာလူသားမျိုးမြုပ်မိုင်းရှင်းကရိယာအဖြစ်အသုံးချတာမျိုးလုပ်ခဲ့သလိုစစ်မြေပြင်မှာဖမ်းဆီးရမိသူတွေအလင်းဝင်ရောက်လာသူတွေကိုလည်းအခုလိုပဲတိုက်ပွဲနေမြေထဲမှာလမ်းပြပြန်လုခိုင်းတာလူသားမျိုးမြုပ်မိုင်းရှင်းကရိယာအဖြစ်အသုံးပြုတာစသဖြင့်အမျိုးမျိုးသောလူအခွင့်အရေးချိုးဖောက်မှုဥပဒေချိုးဖောက်မှုစစ်ရာဇဝတ်မှုတွေကျူးလွန်ခဲ့ကြဘူးပါတယ်။အခုနောက်ပိုင်းအဲ့ဒီလိုအမှုအကျင့်မျိုးတွေပြုပြင်လာပြီလို့ယူဆနိုင်စရာအထောက်အထားတပ်ပုံတွေကိုးကန့်တိုက်ပွဲဖြစ်စဉ်မှာတွေ့မြင်ရပါတယ်။ခက်ခဲတဲ့ရှေ့တန်းစစ်မြေပြင်မှာတပ်မတော်သားတွေဟာတိုက်ပွဲမှာသုံးမဲ့လက်နက်ကြီးစံဘုံးသီးတွေတင်မကစားနဲ့ရိတ်ခါတွေကိုပါသူတို့ဘာသာသူတို့တဲဆောင်တိုက်ပွဲဝင်နေကြတာမျိုးပါ။အရင်ခက်ကလူအရက်သားအထံသမားနဲ့အကျဉ်းသမားပေါ်တာတွေအသုံးပြုနေတယ်ဆိုတဲ့သတင်းမျိုးမကြားသိရပါဘူးတပ်မတော်ဘက်ကအခုလိုပြုပြင်ပြောင်းလဲရေးတွေလုပ်အပင်ပန်းခံအနာခံအကြခံတိုက်ပွဲဝင်နေချိန်နိုင်ငံသားတယောက်ကိုဖမ်းဆီးပြီးဥပဒေမဲ့ရှေ့တန်းနယ်မြေပို့လမ်းပြလုခိုင်းရင်တိုက်ဆုံးမှုဖြစ်ပွားတာတစ်ခုအတွက်အကြီးအကျယ်ဝေဖန်ခံနေရတာဖြစ်ပါတယ်ဒီအတွက်တပ်မတော်အနေနဲ့ပြုပြင်ပြောင်းလဲရေးလုပ်ရကြိုးမနှက်ဘူးလို့တောင်းပြောရမလို့ဖြစ်နေပါတယ
်။ဒါကြောင့်ခုပြဿနာမှာကိုပါကြီးကိုဘသူတွေကဖမ်းဆီးပြီးဘာကြောင့်စစ်တပ်ကိုလွှဲရသလဲ။ဘသူတွေကတောင်းယူခဲ့သလဲ။ဘသူတွေကလက်ခံခဲ့သလဲ။စတာတွေပြန်လဲစစ်ဆေးပြီးတာဝန်ရှိသူတွေကိုအပြစ်ပေးအရေးယူပြဖို့လိုပါတယ်။ဒါအပြင်ကိုပါကြီးသေဆုံးသည့်အထိဖြစ်ခဲ့ရတာကိုလည်းမြန်မာနိုင်ငံလူ့ခွင့်ရေးကော်မရှင်ကအစီရင်ခံအကြံပြုထားသလိုအရက်ဘက်တရားရုံးမှာပွင့်လင်းမြင်သာစွာပြန်လဲစစ်ဆေးစီရင်ဆုံးဖြတ်သင့်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ
်ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသုံးသပ်ချက်ကိုနားဆင်ခဲ့ရတာပါအခုတော့မအေးတန်တာကျော်စီစဉ်တင်ဆက်မဲ့မြန်မာပြည်မှပေးစာများအစီအစဉ်ကိုနားဆင်နိုင်ပါပြီ
ရှင် VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေအီးမေးတွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါတော့မယ်ရှင်။နောက်ပိုင်းမှာတော့နောက်တိုင်းတီလီတပုတ်နဲ့လည်းဖြောပြေးပေးမယ်အပြင်သောရရှင်တွေချင်းချင်းပေးပို့လာတဲ့မြစ်တာတီလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်။လက်ဆောင်ပစ္စည်းရရှိလို့အကြောင်းပြန်ပြီးတော့စာရေးသားပါတယ်ဆိုပြီးတော့ကျေးဇူးတင်ကြောင်းရေးလာတဲ့သောရရှင်ကတော့ Rycom မြို့ဒေါ်ဦးခူရက်ွက်ကမောင်ဝင်းဟန်အင်းလေးဖြစ်ပါတယ်။
VOE အနေနဲ့ကျွန်တော်လိုမျိုးတာမန် VOE သောရရှင်တူရဲ့အသက်85နှစ်ပြည့်မွေးနေ့အတွက်လေးကူထားပြီးတော့အမတ်တရလက်ဆောင်တွေပေးပို့ချီးမြှင့်တဲ့အတွက်ကျွန်တော်အနေနဲ့ဂုံယူဝမ်းမြောက်ကြည်နူးပီတိဖြစ်ရပြီးတော့အထူးပဲကျေးဇူးတင်ကြောင်းဥစွာတင်ပြပြောဆိုလိုပါတယ်။ VOE ကပေးပို့လိုက်တဲ့လက်ဆောင်ပစ္စည်းတွေကိုဒီနေ့ပဲလက်ခံရရှိပါတယ်။လက်ဆောင်ပစ္စည်းတွေမှာ VOE အမတ်သားပါရှိလို့လည်းဒီအမတ်တရဖြစ်စီလို့ပို့ပြီးတော့ဝမ်းသာကြည်နူးပီတိဖြစ်ရတယ်လို့ပဲအထူးတလည်ဂုံယူမိပါတယ်ဗျာ။ဝိုင်းတော်သူဝိုင်းတော်သားများအားလုံးကိုစိတ်နှပါကျမ်းမာချမ်းသာပြီးတော့လူဟာဆန္ဒနဲ့ပြည့်စုံပြီးတက်တော်ရကြရှိပါစေကြောင်းဆုတောင်းပေးလိုက်ရပါတယ်ခင်ဗျာ
သောရရှင်မောင်ဝင်းဟန်အင်းလေးစာရေးလာတာပါဒါကတော့ VOE ကိုနှစ်ရှည်နားဆင်အားပေးလာတဲ့သောရရှင်တူဖြစ်နေဒီသောရရှင်ကိုမွေးနေ့အမှတ်တရဖြစ်နေ VOE ကလက်ဆောင်လေးပို့ပေးလိုက်တာပါနော် VOE ကိုနားဆင်အားပေးတဲ့သောရရှင်အားလုံးကို VOE ကအထူးကျေးဇူးတင်ပါတယ်ကျေးဇူးပါ VOE ရေဆိုပြီးရေးလာတဲ့နောက်ထပ်သောရရှင်တစ်ယောက်ကတော့နေပြည်တော်ကမဆူဆူဖြစ်ပါတယ်။ဒီသောရရှင်ကကျမ်းမာရေးခန်းထဲမှာဆွေးနွေးပေးပါဆိုပြီးတော့သူသိကျင်တာလေးတစ်ခုကိုဆွေးနွေးပေးဖို့တောင်းဆိုလာတာပါ
။ VOE ကပို့လိုက်တဲ့တက်ရက်လှပတဲ့ရောင်စုံပြက်ကရင်ကိုလက်ခံရရှိပါတယ်။မအားလက်တဲ့ဂျားတွေကကျမတို့ရဲ့စာရီကိုအချိန်ယူပြီးတော့လက်ခံတုံ့ပြန်ပေးတဲ့အတွက်လည်းကျေးဇူးအရမ်းတင်ပါတယ်။ VOE ကထုတ်လွှင့်ပေးတဲ့ဈေးပညာကဏ္ဍကိုလည်းကြိုက်ပါတယ်။မကြခဏတတိမိပြီးမကြခဏခေါင်းကိုက်တက်ပါတယ်အဲ့ဒါဘာကြောင့်မလဲဆောင်းရံဆောင်းရံအချက်တွေကိုလည်းသိကြပါတယ် အဆင်ပြေမယ်ဆိုရင်နောက်ပတ်တွေမှာထုတ်လွှင့်ပေးစီချင်ပါတယ်။ကျေးဇူးတင်ပါတယ်ရှင်။
ဟုတ်ကဲ့ပါမဆုစုရေကျမရဲ့အစီအစဉ်ကိုစီစဉ်တင်ဆက်ပေးတဲ့ကိုဝင်းမင်းကိုပြောပြပါမယ်ရှင်။သူကလောလောဆယ်ခီးထွက်နေလို့အင်တာဗျူးလုပ်ရင်လုပ်လို့ရအောင်လို့ဖုန်းဆက်ပြီးတော့ပြောထားပေးပါမယ်နော်။သောရရှင်ရဲ့အရင်ဖွင့်စာတွေကိုနောက်ပိုင်းမှာအများကြီးဖော်ပြပေးသွားဖို့ရှိပါတယ်။အခုတော့သောရရှင်ကိုအရင်အနောက်တိုင်းဒေဂီတာလောကမှာထိတ်ဆုံးရောက်နေတဲ့သချင်းလေးနဲ့ဖြောပြပေးကြပါတယ်ရှင်။ Billboard Hot အဖြစ်ဆုံးတင်းနံပါတ်100ဆင်းမှာနံပါတ်1ဖြစ်နေတဲ့သချင်းလေးပဲဖြစ်ပါတယ်။Wiz Khalifa နဲ့အတူ Charlie Pato အားဖြည့်ပြီးတော့တည်ဆိုပေးထားတဲ့ See You Again နောက်တစ်ခါပြန်ဆောင်ကြမယ်ဆိုတဲ့သချင်းတွေကိုနားဆင်ကြကြရအောင်ပါနော
် It's been a long day without you my friend and I'll tell you all about it when I see you again We've come a long wayFrom where we began Oh, I'll tell you all about it When I see you again When I see you again
Damn, who knew All the planes we flew Good things we've been through Then I'll be standing right here Talking to you About another path I know we love to hit the road and laugh But something told me that it wouldn't last Had to switch up Look at things different See the bigger picture Those were the days Hard work forever pays Now I see you in a better place See you in a better place How can we not talk about family When family's all that we got Everything I would do You were standing there by my side And now you gon' be with me For the last ride
It's been a long day Without you, my friend And I'll tell you all about it When I see you again, We've come a long way From where we began
Oh,
I'll tell you all about it When I see you again When I see you again
You both go out your way and the vibe is feeling strong and what's small turn to a friendship turn to a bond and that bond will never be broken, the love will never get lost. And when brotherhood come first then the line will never be crossed, established it on our own when that line had to be drawn and that line is what we reach, so remember me when I'm gone.
အခါတော့ Billboard Hot ဖြစ်ဆုံးတင်းနံပါတ်100ဆင်းမှာနံပါတ်1နေရာကိုချိန်နေတဲ့သချင်းတွေပဲဖြစ်ပါတယ်။ Wiz Khalifa နဲ့အတူ Charlie Puth ပူးတွဲပြီးတော့အဖြစ်တည်ဆိုပေးထားတဲ့ See You Again ဆိုတဲ့သချင်းကိုနားဆင်ကြကြရတာပါ။သောရရှင်နဲ့အချင်းချင်းပေးပို့လာတဲ့မြစ်တာအတေးလက်ဆောင်အဖြစ်နဲ့သောရရှင်ရွေးချက်ထားတဲ့မြန်မာသချင်းတွေတပုတ်ကိုလည်းနောက်ပိုင်းမှာဖွင့်ပြပေးဖို့ရှိပါတယ်နော်။အခုတော့သောရရှင်ရဲ့ရင်ဖွင့်စာတွေကိုပြောပြပေးကြပါမယ်။အတန်ချဲဆက်တန်နားမခံသာလို့ပါဆိုပြီးရေးလာတဲ့ပသိမ်မြို့ကန်းဒီအုပ်စုလှဲကျော်ကျေးရွာကတက်ကြီးရွယ်အိုတူးဆိုတဲ့သောရရှင်ရဲ့စာကိုပြောပြပေးချင်ပါတယ်
။ပသိမ်မြို့ကန်းဒီကျေးရွာအုပ်စုလှဲကျော်ကုန်းရွာကလူတို့ချို့ဟာသာသနာရေးသာသနာရေးဆိုပြီးတော့အကြောင်းပြပြီးကာလံဘေးမန်ဒတ်ထိုးနေစားကားတွေယူလာသမျှကားဆိုင်ကယ်တွေတားပြီးတော့အလှခံလေးရှိကြပါတယ်။တခြားဘာသာဝင်တွေတော့မသိမိမိတို့ဗုဒ္ဓဘာသာဝင်အချင်းချင်းတော့အတော်စိတ်ဆင်းရဲရပါတယ်။စိတ်ဆင်းရဲရတာကအတန်ချက်ဆက်ကြီးကိုအတကုံဖွင့်ပြီးရောက်တဲ့ရရာတွေပြောစုတွေပေးတရားတွေဟောပြနေတာပဲဖြစ်ပါတယ်အတန်နဲ့နဲ့တိုးဖို့ပြောရင်လည်းမကြိုက်စိတ်ဆိုးကြတာကြောင့်ဆက်မပြောရဲပါဘူးကျမကြီးမကောင်းသူတွေတက်ကြီးရွယ်ဦးတွေနားရေးပါရေးနေခြင်းနဲ့ရွာသူရွာသားတွေမှာသူတို့ရဲ့သာသနာရေးကိုအနောက်အဆက်ပေးတယ်လို့အပြောမခံကြတော့ကြိတ်မိတ်သဲညီးခံဒုက္ခခံနေကြရတာတရလည်းမဟုတ်တပတ်လည်းမဟုတ်ရက်ရှည်လများဖြစ်နေလို့ပါကျွန်တော်တို့တက်ကြီးရွယ်ဦးတွေကိုသနာတော်အဖြစ်အတန်ချက်ဆက်အတန်တွေနည်းနည်းတူတူဖွင့်ဖို့အရေးဝိုင်းပြောပေးကြပါလို့တောင်းပန်ပါတယ်။မနေ့မိုးမလင်းခင်ကစပြီးလူနာမည်တွေတက်ခေါ်ပြီးတော့အလှလာခံပေးဖို့အော်အော်ခေါ်နေတဲ့နိဗ္ဗာန်စော်ကြီးများအတန်အာဟာရဒါနလာပို့ဖို့စော်ဩနေတဲ့အတန်တွေကဘာသာကြားတွေကြားရင်အင်မတန်ရှက်ဖို့ကောင်းနေပါတယ်။ဘာသာဒိက္ခမကြရေးနာဒုက္ခဘေးမှတက်တာရေးတို့အတွက်ကူပြီးပြောပေးကြပါလို့အခုအညီတောင်းလိုက်ရပါတယ်ခင်ဗျာ။
ဒါကတော့တက်ကြီးရွယ်ဦးတွေပါဝင်လဲကျော်ကုန်းရွာကရွာသူရွာသားတွေနားမခံနိုင်လောက်အောင်ဖြစ်နေပါတယ်ဆိုတော့စာရေးပြီးတော့အတန်ချဲဆက်ကိုနည်းနည်းလေးတိုးတိုးဖွင့်ပေးဖို့တောင်းဆိုလာတဲ့သောရရှင်ရဲ့စာပါ ပသိမ်မျိုးကသောရရှင်ရဲ့အစာဒီ AR တိုင်းကသောရရှင်ရဲ့အစာပြီးတော့ကျွန်မအခုရခိုင်ပြည်နယ်ကသောရရှင်ရဲ့အစာကိုဆက်ပြီးတော့ဖော်ပြပေးကြပါမယ်ကျွန်တော်ဟာလွန်ခဲ့တဲ့3လပိုင်းကတခါ video ကိုစာရေးပူပါတယ်ဆိုပြီးတော့မနစ်ကနှစ်ကုန်မှရေးလာတဲ့သောရရှင်မှာဒါမဲ့ radio ဖွင့်ပြီးနားထောင်တိုင်းကျွန်တော်စာပါမလာဘူးတဲ့ဒီတခါလဲဇွဲမလျှော့ပဲထပ်ပြီးတော့စာရေးလိုက်ပြန်ပါတယ်ဆိုပြီးတော့ဒီသောရရှင်ကတော့လက်ဆောင်မှုတွေတိုက်ဖြစ်နေတဲ့မြန်မာနိုင်ငံမှာကျွန်တော်တို့အရက်ဒေသမှာတော့လက်ဆောင်မှုတွေလက်ပေးလက်ယူမှုတွေကြီးစိုးနေသေးပါဆိုပြီးတော့စားပြင်အုပ်စုဇီးကွင်းကျေးရွာကသောရရှင်စာရေးလာပါတယ
်ကျွန်တော်တို့မြန်မာပြည်မှာလက်ဆောင်မှုတွေတိုက်ဖြစ်နေတယ်ဆိုပေမဲ့ကျွန်တော်တို့နေရာဒေသတော်တော်များများမှာတရားမဝင်တစ်ထိုးရှိန်းဆက်တွေတစ်ဆက်တွေကိုကြတော့ဘာကြောင့်ရေးမြူကြတာလဲကျွန်တော်မေးချင်ပါတယ်ကျွန်တော်တို့စားပြင်အုပ်စုဖြစ်တဲ့ဇီးကွင်းကျေးရွာကမာကျေးရွာရုံကျေးရွာတွေမှာဒီကျေးရွာ300ဘောင်းမှာဆိုရင်တရားမဝင်ရှိန်းဆက်ပေါင်းအလုံး50လောက်ရှိမယ်လို့ထင်ပါတယ်ဒါပေမဲ့ကျွန်တော်တို့စားပြင်ကျေးရွာအုပ်စုမှာတာဝန်ကျနေတဲ့တစ်တော်ဝန်ထမ်းကတော့ရှိန်းဆက်တစ်လုံးကိုတစ်လောက်2000နေမြေဒီသခံရေစခန်းကလည်းရှိန်းဆက်တလုံးကိုတလောက်1000စီလိုင်းကြီးကောက်စားနေကြပါလေ။နောက်ထပ်တစ်တော့ရဲ့မတမာတဲ့နီးပြွာတစ်ခုကတော့ရှိန်းဆက်သမားတွေတစ်ဆက်သမားတွေစီကနေဖမ်းသိဆိုပြီးတော့တစ်တွေကိုအကောက်အပူပေးရပါသေးတယ်ခင်ဗျာ
။ဒါကတော့ရခိုင်ပြည်နယ်တောင်ကုန်းမြို့နယ်မအီမြို့နယ်ကွဲကအစားပြင်ကျေးရွာအုပ်စုကသောရရှင်တယောက်သူတို့ဒေသမှာလက်ပေးလက်ယူမှုတွေအကောက်နေသေးပါဆိုပြီးတော့စာရေးပြီးတော့ရင်ဖွင့်လာတာပါ။အခုဒီမြန်မာနိုင်ငံအထက်ပိုင်းကသောရရှင်ရဲ့အစာတွေကိုဆက်ပြီးတော့ဖော်ပြပေးသွားခြင်းပါတယ်ရှင်။မန္တလေးတိုင်းဒေသကြီးညောင်ခရိုင်ညောင်မြို့နယ်စင်ကူကျေးရွာကပွင့်လင်းရိုးသားမှုကိုကြိုက်ပါတယ်ဆိုတဲ့သောရရှင်တယောက်ရေးလာတဲ့စာကတော့လက်စမီပေးဝင်မှုနဲ့ပတ်သက်ပြီးတော့ထောက်ပြလာတဲ့စာပဲဖြစ်ပါတယ်။ဒီသောရရှင်ကကျွန်တော်တို့ရဲ့ကျေးရွာကဟိုးရင်ပါလီမန်ခေတ်ကနေပြီးတော့ခေတ်အဆက်ဆက်လျှက်စင်ပြီးရရှိလာတဲ့ကျေးရွာတရားဖြစ်ပါတယ်တဲ့။ဒါမဲ့အခုဘလို့ပြဿနာမျိုးကြုံတွေ့နေရလို့ပါလဲ။
ခုခန်းစားနေရတဲ့ပြဿနာကတော့နိုင်ငံတော်ကသတ်မှတ်ထားတဲ့လက်စစ်တပ်သုံးဆွဲမှုတွေတီယူနစ်ကို35ချက်နှုန်းသတ်မှတ်ထားပေမဲ့ကောက်ခံနေတာကတီယူနစ်ကို35ချက်နှုန်းအပြင်အပိုဆောင်ချင်းဆိုပြီးတော့တီယူနစ်ကို16ချက်12ချက်17ချက်အစရှိသဖြင့်ကောက်ခံနေတာဖြစ်ပါတယ်ဒီလိုကောက်ခံနေတာကလည်းတစ်နှစ်ကျော်ကြာပါပြီဒါကြောင့်လည်းဒီကိစ္စကိုတာဝန်ရှိပုဂ္ဂိုလ်တွေပြည်သူ့လွှတ်တော်ကိုယ်စားတွေသိချခွင့်ဆင်းစစ်ဆေးပြီးသူတို့ကောက်ခံမှုဟာမှန်ကန်မှုမရှိခဲ့ရင်တကယ်လို့ကောက်ခံတဲ့အပိုဆောင်ချင်းတွေကိုသက်ဆိုင်ရာပြည်သူတွေထံကိုပြန်လည်ပေးအပ်စေချင်ပါတယ်တကယ်လို့မှန်ကန်မှုရှိရဆိုရင်လည်းပွင့်လင်းမြင်သာစွာအပြည်သူအများရှိမှမှရှင်းလင်းတင်ပြနိုင်အောင်လဲဆောင်ရွက်ပေးစီလိုပါတယ်။ဒါပြင်စင်ကူးကျေးရွာမှာ Transformer အသစ်နှလုံးတက်ဆင်ခဲ့စဉ်တုန်းကလည်းအိမ်3မီတာတစ်လုံးကို4000ကျပ်နှုန်းနဲ့ကောက်ခံပါတယ်။ဒါမှမဟုတ်ဒီကနေ့ထိလဲစီးရင်ရှင်းတာမျိုးမရှိသေးပါဘူး။အဆိုပါကောက်ခံဝင်ရှင်းနှန်းကိုလည်းအများပြည်သူရှိမှပွင့်လင်းလင်းရှင်းလင်းတင်ပြနိုင်အောင်ဆောင်ရွက်ပေးစီလိုပါတယ်။ဘာကိုပဲလို့လို့ပွင့်လင်းလင်းရှင်းရှင်းလင်းလင်းရူးသသာဆောင်တက်တဲ့အချင်းနဲ့စိတ်သက်ကောင်းနေရှိအောင်ဆောင်ရွက်ပေးစီခြင်းပါတယ
်ဒါကတော့ညာဦးမြို့နယ်စင့်ငူကျေးရွာကသရရှင်စာရေးပြီးတော့သူတို့ဒေသကအခက်အခဲကိုတင်ပြလာတာပဲဖြစ်ပါတယ်ရှင်သရရှင်တွေရဲ့ရင်ဖွင့်စာတွေကိုဒီမှရင်ရက်ချင်ပါတယ်ရှင်နောက်ပိုင်းမှာတော့မြမတချင်းလေးတပုတ်နဲ့သရရှင်တွေအတွက်မြတ်တာတိလက်ဆောင်ဖြစ်နေဆက်ပြီးတော့ဖြောပြပေးဖို့ရှိပါတယ်နော်ကျွန်တော်တို့ view ရေမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာတိလက်ဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါရဲ့ရှင်။ VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်။
မန္တလေးတိုင်းစင်ငိုင်မြို့နယ်မြို့ဝင်ကုန်းကျေးရွာကပါဆိုပြီးတော့ VOE ကိုတယ်လီဖုန်းဆက်ပြီးတော့တချင်းတောင်းလာတဲ့သောရရှင်ကတော့အမေစုအတွက်တေးတောင်းခြင်းလို့ပါတဲ့သူ့ရဲ့နာမည်ကိုတော့ပြောမသွားပါဘူးကိုညံဝင်းအောင်မှတ်ထားပေးလိုက်တာပါကျေးဇူးတင်ပါတယ်ကိုညံကြီးဒီသောရရှင်ကနီနီခင်စော်ရဲ့အမျှော်လင့်ချက်တစုံတရာဆိုတဲ့တချင်းလေးကိုအမေစုအတွက်ရည်စူးပြီးတော့တောင်းခြင်းပါတယ်ဆိုပြီးတော့တောင်းဆိုလာပါတယ်ရှင်ဒီလိုဒီတစ်ပတ်ဒီသောရရှင်တောင်းဆိုထားတဲ့တချင်းလေးပဲထုတ်လွှင့်ပေးခြင်းပါတယ်နော်နီနီခင်စောတီဆူထားတဲ့အမျှော်လင့်ချက်တစုံတရာဆိုတဲ့သချင်းလေးကိုဒီတီးတောင်းတဲ့သောရရှင်အပြင်တခြားသောရရှင်တွေလည်းနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြည့်ကြပါအောင်နော်
။အချိန်ချင်းခါကရှုံးလေ။ယုံကြည်တာရမစုံလို့လိုက်ပါနဲ့။အနေရလေးများပါစေ။စုခင်လည်းမဖြစ်ပါစေ။ a chain I teach at Najinze. Ye hape, joy we wale, and I get my mom might nearly be. Diva wadi let to it, took penny. Yolin jet is slowly, I'm a bar with male. Base a car that you mark your name. Yolin, I make a care. Shandega, me daddy, ya name. Yolin jet is slowly, I'm a bar with male. Face a card, I am up your man. Don't I make a care? You dare got the sack, the other face at last. Can you come a show? Don't you dare me so lost at my name? And they yell at me up to so kill and rip to the same. A chain I teach a notch in the you have a joy with one and I get my mom might need it leave a water left to it to pain it you'll enjoy the story I'm a bar with my life they said God I'm your mom your man you'll only make a care your day got me
ဒါတရားနဲ့မျိုးလင်းချက်တစုံတရားမပါဝင်ပါနဲ့ဖေးဆန်ရှင်ပဲရင်သေးကပြောပဲကျော်လွန်နိုင်မီခက်ခဲတိုင်းရင်သေးကပြစားတရားနဲ့အတော့အလဲမရှိရှင်နေပါဒီနေ့ခင်ဆိုရဲ့မျိုးလင်းချက်တစုံပြဆိုတဲ့တခြင်းကိုနားဆင်ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ဗီဒီယိုမြန်မာပိုင်းသောရဆင်တွေရဲ့ဝေဖန်ချက်ပေးစာတွေရင်ဖွင့်စာတွေနဲ့တည်သင့်တောင်းလာတွေကို တင်ပြနေကြပါရင်တင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်။လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို
radio ကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့voa internet ဆာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်။voa ကိုလည်းစာရေးကြပါအောင်နော်။သွားရစင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
အဲ့ဒါနာကျော်တင်ဆက်တဲ့မြန်မာပြည်မှပေးစာများအစီအစဉ်ပြီးအခုတော့တက်ကြီးစကားအစီအစဉ်ကိုနားဆင်ရပါမယ်ဒီတစ်ပတ်မှာတော့ဘာသာစကားလေ့လာမှုနဲ့ပတ်သက်ပြီးဆရာဦးစွမ်းကြီးကပြောပြထားပါတယ်မိတ်ဆွေများဒီတစ်ပတ်ကတော့ဘာသာစကားသူတင်နာအကြောင်းပြောကြပါမယ် တက်လို့ပြောရမှာပါဘူးမတက်လို့နတ်လို့ပါအတင်းနဲ့လို့ပြောရတာပါခင်ဗျာဒီလိုပါမလ၂၀ကျော်ရင်းနေမှာဘာသာစကားသင်သင်နေတဲ့ရေးဆိုတဲ့သရမ်းတစ်ဆောင်ကိုသူ့ဆလိုက်ဝေပြီးကဖတ်ကြားတင်သွန်းထားတယ်ဆိုတဲ့သတင်းကိုအောက်ကျန်တော့ဖတ်လိုက်ရတာနဲ့ဝန်တာမီတို့သူ့လိုပြောလိုက်မိတာပါဗမာပြည်မှာအလူဦးကြီးတရာအောက်ဒီနေသွားတဲ့လူမျိုးတွေရှိတယ်ကြားဘူးပါလေလူငယ်တဲ့နှစ်ပေါင်း၃၀လောက်က
ဒီနာအနီရွာဒီအာမလူကြီးသတင်းအရောက်ရှိတဲ့မိသားစုတစ်ခုလောက်ပဲကျွန်တော်တဲ့လူမျိုးစုတစ်ခုကြောင်းကိုကြားသိခဲ့ရဘူးပါတယ်သူတို့ရဲ့တိကျပါတာစကားကိုမြန်မာစာဆန္ဒကထေအမြသွားရောက်လေ့လာကြတယ်လို့ကြားလိုက်ရပါတယ်တောင်သားစကားဆက်စကားမရုစကားရဝန်စကားနာဂစကားသဖြင့်သတ်သဖြင့်သုတေသနသူစရာတွေလည်းအများကြီးရှိပါသေးတယ်ဘာသာစကားသုတေသနတွေကိုဘယ်လောက်ထုတ်ပြီးလဲမသိပါနိုင်ငံသားတွေနည်းနည်းပါးပါးနား ဘာသာသိပ္ပံပညာရှင်များသာစနစ်တကျလုပ်နိုင်မှာလုပ်နိုင်မှာပါလို့သိသားမိပါရဲ့အတန်ဖန်သက်လို့ခင်စကရိယာတွေလည်းလုံးမဲအာရှာသွားနှခမ်းစားတဲ့ခံကြရင် ဆံကလေးပြရတွေ့လေအကျဲခတ်ပြီးတော့မှတ်တမ်းနေရမယ်ပတ္တဗေဒခေါ်ခေါ်တာမျိုးတွေလည်းလူမချင်ပါလေခင်ဗျာတခါအဲဒါကတော့ပညာရဲ့အတိတ်ပါမနုဿဗေဒပညာရှင်တွေလည်းဥပဟုတ်ထုတ်ကြမယ်ချင်ပါလေ National Geographic Magazine ပမာပြီးကိုရောက်တပါလေ2012ဇူလိုင်တုတ်မဂ္ဂဇင်းမှာ Finishing Fighters Council နဲ့အဲ့ဆုံးတော့မဲ့ဘာသာစကားတွေကြောင့်ဆုံးမတဲ့ဘက်ကိုအလတ်ကြဖလာကြည့်ပါလေသူရတာတွေက UNESCO ကဘာသာစကားသူကြည့်တဲ့သရမ်းတွေကိုအခြေခံပြီးပြောတာဆိုတော့မယုံလို့လို့ရလဲမဖြစ်ဘူးဒီတဲ့သူကလည်းရေးတဲ့သူက Russ Reimer တဲ့သူစကားလိုက်တာက14ရက်ကြာတစ်ခါလောက်ဘာသာစကားတစ်မျိုးတိမ်ရုပ်ကြောက်ပဲပါနေပါတယ်တဲ့မယုံမှုရှိနေတိပ္ပံဒီကြသူကြည့်တဲ့သူထားတာပါတဲ့ဒီနေ့ဘာတခင်ပြောဆိုနေကြတဲ့ဘာသာစကားပေါင်းနှစ်ဆလောက်ရှိတဲ့အ ਨੇ ကနောက်ရာစုတစ်ခုကိုပြုတ်လိုက်တာနဲ့တဝက်လောက်ကြောက်ဆုံးသွားမှာပါတဲ့အင်္ဂလိပ်စကားမန္တာရင်းပြုတ်စကားစပိန်ဘာသာစကားဗင်္ဂလီစိတ်ဘင်္ဂါလီစိတ်မျိုးစကားစတဲ့စကားကြီးကြီးစိတ်ကြီးသုံးသွင်းနေကြပြီးလူမျိုးစုတွေတချို့ကမိမိတို့ဘာသာစကားကိုမပြောကြတော့ပါဘူးတဲ့တချို့လူမျိုးစုမှာလူအိုလူငယ်တွေပဲပြောကြပြီးတော့တချို့မှာတော့လူငယ်တွေပဲပြောပြင်းနေအိမ်နာခြင်းပဲပြောလို့ရှိပါတယ်တဲ့ globalization ခေါ်တဲ့ကမ္ဘာလုံးဇလုတ်တိုက်တဲ့ခေတ်မှာဒီထုံတန်းလို့ပြောဘာသာစကားတွေပါဇလုတ်တိုက်ခံရပါလေ UNESCO အဖွဲ့၄လကျော်ရာသိဘောတူရဲ့ဘာသာစကားပေါင်းက2924မျိုးရှိပါတယ်လောလောဆယ်ရောက်မှာကိုကထောင်ကျော်ရှိပြီးတော့1950ခုနှစ်ဒီမှာလုံးဝအသုံးမချတော့တဲ့ဘာသာစကား254မျိုးရှိပါပဲတဲ့။ဒါကမှအလွန်မှုဆုံးကတော့သရုပ်မန္တာရန်စကားဒုတိယအပိန်စကားတတိယအင်္ဂလိပ်စကားတဲ့စောင့်ဖြည့်ချက်မျိုးလို့ရှိပါတယ်။ကဲတို့ပါမှာတို့တို့ချီအားတို့ဤတင်တို့ပြင်တာအဲလုတ်တန်တို့လုတ်နိုင်ကြမယ်ဆိုရင်လည်းလုတ်ချီအားရှိတာတွေလုတ်ကြပြီတော့လို့ပြောရင်ဒီကုန်းထုတ်လိုက်ပါပဲကျွန်တော်မသွားရပါခင်ဗျာ။
ဆရာဦးစွန်ကြီးပြောပြသွားတဲ့တက်ကြီးစကားအစီအစဉ်ကိုနားဆင်ခဲ့ရတာပါမနက်ဖြန်မနက် VOA ကထုတ်လွှင့်မဲ့အစီအစဉ်တွေကိုမနက်6နာရီနဲ့9နာရီအထိလိုင်းဒိုမီတာ3040 4950တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ခုတော့သတင်းချင်းချုပ်ကိုကိုအောင်ကကြေညာပါမယ
်ကပူးမြို့နိုင်ငံတကာလေဆိပ်အနီးမှာနိုင်ငံသားတွေစီးနင်းလာတဲ့ရန်တန်းတစ်ခုကိုအသေးခံကာဗွန်ခွဲတက်ခဲ့တာကြောင့်လူ3ဦးထက်မနည်းသေဆုံးသွားပြီးလမ်းပေါ်မှာသွာလာနေတဲ့လူတော်များများဒဏ်ရာရသွားပါတယ်ဒီကနေ့တင်းနင်းတွေနဲ့မနက်ခင်းမှာဖြစ်ပွားခဲ့တဲ့ဒီတက်ခဲမှုဟာသူတို့လက်ချက်ဖြစ်တယ်လို့တာလီဘန်တွေကကြေညာပါတယ်အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီတောင်ကိုရီးယားနိုင်ငံကိုဒီကနေ့ရောက်ရှိသွားပြီးဒေသရင်းနဲ့နိုင်ငံတကာရေးရာကိစ္စရပ်တွေကိုတောင်ကိုရီးယားသမ္မတပတ်ကွန်ဟဲနိုင်ငံသားရေးဝန်ကြီးရောင်ပြောင်စီရိုနဲ့တွေ့ဆုံဆွေးနွေးမှာဖြစ်ပါတယ်ဒီလိုတွေ့ဆုံဆွေးနွေးပွဲအတွင်းမြောက်ကိုရီးယားနျူကလ িয়ার အရေးကိစ္စနဲ့နောင်လအတွင်းတွားရောက်ဖို့ရှိနေတဲ့သမ္မတပတ်ရဲ့အမေရိကန်ကိစ္စအကြောင်းစာရာတွေပါဝင်ပါမယ်ပါလက်စတိုင်းလူမျိုးနှစ်ယောက်အပါအဝင်ခရစ်ယာန်သီလရှင်၄ပါးကိုရိုမန်ကက်သလစ်ဘုရားကျောင်းရဲ့သီတော်စင်တွေအဖြစ်သတ်မှတ်လိုက်တယ်လို့တနင်္ဂနွေနေ့ကဗာတီကန်ကျောင်းတော်လူထုစည်းဝေးပွဲမှာပိုပ်ယဟန်မင်းကြီးဖရန်စစ်ကကြေညာလိုက်ပါတယ်ဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံကထွက်ပြေးလာကြတဲ့ထောင်ထဲချီတဲ့လေကြီးပေးဒုက္ခသည်တွေအရေးဖြေရှာဖို့မလေးရှားနိုင်ငံကသူ့အိမ်ကြီးချင်းနိုင်ငံကခေါင်းဆောင်တွေနဲ့စတင်တွေ့ဆုံဆွေးနွေးနေပါတယ်။လာမယ့်အပတ်တွင်းမှာထိုင်းနဲ့အင်ဒိုနီးရှားနိုင်ငံကနိုင်ငံသားရေးဝန်ကြီးတွေနဲ့မတွေ့ဆုံပြီးမလေးရှားနိုင်ငံသားရေးဝန်ကြီးအနီဖာအေမဟာဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးနဲ့ဒီကနေ့တနင်္ဂနွေနေ့မှာတွေ့ဆုံခဲ့ပါတယ်။အမေရိကန်လက်ထောက်နိုင်ငံသားရေးဝန်ကြီးအန်ထိုနီဘလင်ကင်ဟာသူရဲ့အရှိတောင်အရှခီးစဉ်ကိုမနေ့ကစနေနေ့မှာစတင်လိုက်ပြီးမြန်မာနိုင်ငံကိုမေလ27နဲ့22ရက်နေ့မှာရောက်ရှိမှာဖြစ်ပါတယ်။ဒီခီးစဉ်အတွက်မြန်မာအစိုးရအစိုးရရရှိတဲ့နိုင်ငံရေးခေါင်းဆောင်တွေအရှိတောင်အရှလူငယ်ခေါင်းဆောင်များအစပြုဖို့အနေနဲ့တွေ့ဆုံဆွေးနွေးဖို့အစီအစဉ်ရှိပါတယ်ခင်ဗျာ
။ Okay ကျေးဇူးပါခင်ဗျာ။သတင်းချင်းကိုကိုအောင်ပြောပြခဲ့တာပါ။ဒီညအစီအစဉ်ထုတ်လွှင့်ရမှုကမဆုမွန်ဖြစ်ပြီးအတန်းနှွင့်အင်ဂျင်နီယာကတော့ El Santos ဖြစ်ပါတယ်။ကျွန်တော်ကတော့ညဝင်းအောင်ပါ။VOA American တဲ့ညဘက်မြန်မာသားအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00-10:00အထိလိုင်းနိုမီတာ24-25-30-50တို့ကနေတင်ဆက်ခဲ့တာဖြစ်ပါတယ်။သတို့ရှင်နေအားလုံးဘေးပြာဝေးကွာပြီးစိုးရိမ်မှုကင်းစွာနဲ့အိပ်ပျော်နိုင်တဲ့ညတညဖြစ်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။
This program has come to you from the Voice of America, Washington.